Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ16ရက်အင်္ဂါနေ့ညပိုင်း 9:20 အထိစီစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရိုးကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကြပါရှင်တောင်တရုတ်ပင်လယ်မှာအငင်းဘွားပွဲကုန်းမြေတိဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲပြီးစီမယ်လို့တရုတ်ကဒီကနေ့ပဲကြေညာပါတယ်အယ်ခိုင်ဒါကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့ခွဲဒုခေါင်းဆောင်ကိုအမေရိကန်ရဲ့အဝေးရင်းဒုံးရင်အရင်ဘက်ကတိုက်ခိုက်လို့သေဆုံးသွားတယ်လို့အယ်ခိုင်ဒါကဒီကနေ့ကြေညာသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့တဘာဝတန်ခွေတင်ပို့ရောင်းချမှုကလည်းရရှိတဲ့ဝင်ငွေတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုဘယ်လောက်ထိရှိပါသလဲ
အခုပိုင်းမှာတော့တိတ်ဟိုအရင်လုံးဟိုမဟုတ်တော့ဘဲနဲ့ EITI ပွဲမဲ့နိုင်ငံတခုဖြစ်နေတာဟိုအဲ့ဒါတော့ဆက်တင်နေတော်တော်လေးအရင်ထက်ဆိုင်တော့တော်တော်လေးကြီးကြတာ EITI
မြန်မာသမရစီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါကြအပြင်ဂျွန်လ10ရက်နေ့ကလွှတ်တော်ကိုတင်သွင်းလာတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဘယ်လိုသဘောထားပါသလဲနောက်ပြီးလော်ခီလာတိုင်းရင်းသားကောင်ဆောင်များထိပ်သည့်အစည်းအဝေးကနေမြန်မာအစိုးရနဲ့အပြစ်ရရေးဆွေးနွေးဖို့သဘောတူခဲ့ကြပေမဲ့တချို့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားတပ်တွေနဲ့မြန်မာစစ်တပ်တိုက်ပွဲတွေဘာကြောင့်ဖြစ်ပွားနေရပါသလဲဒီလိုသတင်းတွေကိုတင်ပြဖို့ရှိပါတယ်ခုရင်ဆုံးအင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတန်တာကျော်နဲ့ကိုအောင်ရင်ဦးတို့ကပြောပြပေးကြပါအောင်ရှင
်တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတိဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲပြီးစီမယ်လို့တရုတ်ကအဒီကနေ့ပဲကြေညာသွားပါတယ်။နယ်မြေပိုင်နဲ့အငင်းပွားပွဲတခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေတဲ့လူလုံကျွန်းတွေဘောကစောက်လို့ရေလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမယ်လို့လည်းပြောသွားပါတယ်တရုတ်တို့စခန်းချထားတဲ့ကျွန်းတွေနဲ့နန်ရှာကျွန်းစုရဲ့တနာကြောက်တန်းတွေမှာကုန်းမြေဖို့ဖို့စီမံကိန်းတွေကလာမယ့်ရက်ပိုင်းအတွင်းမှာပြီးစီးပါမယ်လို့နိုင်ငံတကာအခေါ် Spartly ကျွန်းစုကိုတရုတ်နာမည်သုံးပြီးတော့ရင်းညွှန်းသွားပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကြေညာချက်မှာကစီမံကိန်းပြီးမဲ့ရက်အတိအကျပြောမထားပေမဲ့ဒီလူလုံကျွန်းတွေတိဆောက်တဲ့ကိစ္စကိုကာကွယ်ပြောဆိုသွားပြီးတော့သူတို့ရဲ့ရည်ရွယ်ချက်ကတရုတ်နိုင်ငံသားတွေအတွက်အသုံးပြုရဖြစ်ပြီးစစ်ရေးရည်ရွယ်ချက်လုံးဝမပါဝင်ဘူးလို့ပြောထားပါတယ်။ဒီလောက်ရက်ကအကျိုးတင်အကြောင်းတင်တရားမျှတမှုရှိပြီးတော့တရားဝင်လောက်ရက်လည်းဖြစ်ပါတယ်။ဘယ်နိုင်ငံကမှရိုက်ကတ်မှုလည်းမဖြစ်စေသလိုဘယ်နိုင်ငံကမှလည်းစန့်ကျင်တာမဟုတ်ပါဘူး။တောင်တရုတ်ပင်လယ်ထဲကရေချောင်းသွားလာမှုလေရင်ပြန့်တက်မှုတို့ကိုလည်းဘာမှသွားပြီးတော့မထိခိုက်ပါဘူးလို့တရုတ်တို့အစိုးရဘက်ကပြောထားတာကိုပဲထင်ဟပ်ပြီးတော့ကြေညာချက်မှာပြောထားပါတယ်။ဒီတရုတ်တို့ရဲ့လူလုံကျွန်းတိဆောက်နေတဲ့ကိစ္စကိုအမေရိကန်ကပို့ပြီးတော့ပြောင်ပြောင်တင်းတင်းဝေဖန်လာနေပြီးတော့ပြူဟာကျတဲ့ရေပြင်ထဲမှာလူမရှိခဲ့တဲ့တန်နာကြောက်တန်းတွေမှာအေက2000ကျော်အကျယ်ဝန်းကိုတရုတ်ကမြေဖို့နေတယ်လို့ပြောပါတယ်။တရုတ်ရဲ့ကျွန်းတိဆောက်တဲ့လုပ်ငန်းကစစ်ဖက်ဆိုင်ရာရည်ရွယ်ချက်နဲ့ဖြစ်ပုံရပြီးတော့အချက်ပေးရေဒါစနစ်စစ်တမ်းရနဲ့လေယာဉ်ပြေးလမ်းတို့ကိုထည့်ပြီးတော့စောက်ထားပါတယ်။အရင်လောက်ကဆိုရင်တရုတ်ကလက်နက်ကြီးတွေကိုကျွန်းပေါ်တင်လာပါတယ်။အခုတော့ဒါတွေကိုပြန်ရွှေ့သွားပြီလို့အမေရိကန်တို့ကပြောပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာရှေ့လေဗန်ဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ရောဂါကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရတာကသေဆုံးသူစုစုပေါင်း19ဦးထိရှိပါပြီ။ဒါဆိုရင်ရှေ့လေဗန်ဒေသပြင်ပမှာမတ်စ်ရောဂါကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ရောဂါကူးစက်သူလူနာအသစ်4ယောက်ထပ်မံတွေ့ရှိခဲ့ကြောင်းလည်းတောင်ကိုရီးယားကျွမ်းမအရာရှိဒီကနေ့မှပဲကြေညာခဲ့တဲ့အတွက်တောင်ကိုရီးယားမှာရောဂါကူးစက်ခံရသူစုစုပေါင်း154ယောက်ထိရှိနေပါပြီ။နောက်ဆုံးရောဂါကူးစက်ခံရသူတွေထဲက3ဦးကတော့ဆိုးမျိုးတော်ကအကြီးဆုံးနဲ့အကျော်ကြားဆုံးလည်းဖြစ်တဲ့ရောဂါပြန့်နှံ့မှုတွေအဓိကဖြစ်ပေါ်ရနေရဆမ်ဆောင်မက်ဒီကယ်စင်တာမှာဖြစ်ပွားခဲ့တာပါဆမ်ဆောင်ဆေးရုံကတော့အရေးပေါ်မဟုတ်တဲ့ခွဲစိတ်ကူးသမှုတွေကိုရင်ဆိုင်ထားဖို့နဲ့လူနာသစ်တွေကိုလည်းယာယီအားဖြင့်လက်မခံမဲ့ထားဖို့တင်းနှင်းနေနေတုန်းကပဲကြီးညာထားပါတယ်ဆေးရုံကိုအလဲပတ်လာသူတွေကိုလည်းတားမြစ်ထားတာပါကျမအရာရှိတွေကတော့ယောဂကုသပြည့်နှံ့မှုတွေဟာဆေးရုံတွေမှာသာဖြစ်နေပြီးအများပြည်သူရှိရနေရာတွေကိုမပြည့်နှံ့အောင်ထိ ंछ ုပ်ထားသလိုကုသမှုအသစ်ဖြစ်တဲ့အရေးတွေလည်းကျဆင်းလာနေတယ်လို့ပြောပါတယ်
ဟောင်ကောင်မှာရွေးကောက်ပွဲပြုပြင်ထောင်ပြုပြင်ရေးဆိုင်ရာအငင်းပွားပွဲဆုံးဖြတ်ချက်မချခင်မှာစိုးရိမ်မှုတွေလည်းမြင့်မားနေကြတဲ့အချိန်မှာမတည်ငြိမ်မှုတွေဖြစ်နိုင်တဲ့အနေအထားရှိတယ်လို့ဟောင်ကောင်အရာရှိတွေကသတိပေးသွားပါတယ်။အကြမ်းဖက်မှုဖြစ်ဖြစ်မဖြစ်ဖြစ်ဘယ်တရားမဝင်လှုပ်ရှားမှုမျိုးကမှလက်ခံမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးလီရှောင်ရင်းကဒီတစ်ပတ်ရုံးမြင့်တန်ကြားမေးခွန်းမှာအင်္ဂါနေ့ကပဲပြောကြားပါတယ်။ ဖောက်ခွဲရေးပစ္စည်းတွေလှုပ်ဆောင်မှုပူပေါင်းကြံစီတယ်လို့မတင်ငါမှုနဲ့တန်တရားရှိတဲ့သူ၁၀ဦးကိုဖမ်းဆီးထားပြီးတော့ဓာတ်ရုပ်ပစ္စည်းတွေကိုလည်းဟောင်ကောင်ရဲကဒီသတင်းဘက်မှသိမ်းဆည်းရခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘာအမှုမှဆွဲချက်မတင်သလိုဒီဘုံလှုပ်ဖို့ကြံစီမှုဆိုတာနဲ့ပတ်သက်ပြီးတော့လည်းသတင်းထုတ်ပြန်မှုမရှိသလောက်ပါပဲ။ဟောက်ကောင်ဝါကတရုတ်အစိုးရကြောထောက်နောက်ခံပေးထားတဲ့အစီအစဉ်နဲ့ဒီသတင်းပမာရွေးကောက်ပွဲကျင်းပဖို့ရှိပါတယ်။ဒါမဲ့လည်းပါဝင်ရှင်ပြိုင်မဲ့သူတွေဟာတရုတ်အစိုးရကိုတည်ဆောက်ခံသူတွေလွှမ်းမိုးထားတဲ့ကော်မတီဝင်တွေခွင့်ပြုမှရမှာပါ။ဒါဟုအတိုက်ခံအများစုကဒီမိုကရေစီအတူအရောင်အစီအစဉ်လို့ပြောနေပြီးတော့ကန့်ကွက်မဲ့ထဲဝင်ဖို့တန်တိတ်ဆန်ချထားပါတယ်။ဒါကြောင့်အုပ်ချုပ်ဖို့လိုတဲ့မဲရဂိုင်းတို့အများစု၃ပုံ၂ပုံကိုရနိုင်မှရပါလိမ့်မယ်ရှင်။
အင်ဒိုနီးရှားနိုင်ငံဆူမထရာပြည်နယ်မြောက်ပိုင်းကစင်နဘတ်မီးတောင်ဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားရကကြီးမားတဲ့ပြာဝူတွေထွက်ပေါ်လာပါတယ်။ဒီလာဇမ်းပိုင်းကဆက်လို့အစိုးရအမြင့်ဆုံးအဆင့်3ပေးချက်ထုတ်ပြန်ထားခဲ့တဲ့မီးတောင်မှာအခုနောက်ဆုံးပောက်ကွဲမှုတွေထပ်မံပေါ်ပေါက်ခဲ့တာပါ။ဒေသခံလူပေါင်း3000နီးပါးကတော့စနေနေ့မှာကလေးကနေနေကိုစွန့်ခွာပြီးဆူမထရာမြောက်ပိုင်းဒေသကဘရာစတာဂီကေဇေးစကန်ကိုပြောင်းရွှေ့ခဲ့ကြရပါတယ်။စင်နဘတ်မီးတောင်မှာဒီကနေ့စောပိုင်းကဆက်လို့ပောက်ကွဲမှုတွေဆက်ဖြစ်ခဲ့ပြီးပြာဝူရီယာဆိုရင်လည်းတမိုင်ခွဲလောက်အမြင့်ထိလွင့်စင်တက်လာတာတွေ့ရတဲ့အကြောင်းမီးတောင်စောင့်ကြည့်လေးလာရေးဌာနကပြောဆိုခဲ့တာပါ။ Pacific သမုဒ္ဒရာထဲက Ring of Fire လို့ခေါ်တဲ့မီးတောင်ကျောမှာရှိတဲ့ Indonesia နိုင်ငံကမီးတောင်ရှင်130နီးပါးထဲကတစ်ခုဖြစ်တဲ့စင်နဘတ်မီးတောင်ဟာမကြာသေးတဲ့နေ့တည်းကဆက်လို့လှုပ်ရှားမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် February လမှာတုန်းကလည်းလူပေါင်း7ယောက်သေဆုံးခဲ့တဲ့အထိပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကားနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ Al-Qaeda ကွန်ရက်အားထားရတဲ့ယီမန်နိုင်ငံကအဖွဲ့အစည်းဒုခေါင်းဆောင် Nasser al-Wahishi ဟာအရင်တစ်ပတ်က American ရဲ့အဝေးတိုင်းဒုံးရင်နဲ့တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့ Al-Qaeda ကဒီကနေ့ပဲကြေညာသွားပါတယ်။နိုင်ငံအရှေ့တောင်ပိုင်းက Makela စစ်ကဲမြို့ကိုတောက်ကြာနေကတိုက်ခိုက်ခဲ့တာမှာ Mr. Wahishi နဲ့နောက်ထပ်နှစ်ယောက်သေဆုံးသွားတယ်လို့ Al-Qaeda ရဲ့ကြေညာချက်မှာပြောထားပါတယ်။ AQAP R ကျွန်းဆွယ်ဒေသ Al-Qaeda ခေါင်းဆောင်တဲ့အဖြစ်နဲ့ကစမ်အယ်ရီမီဂိုခန့်အကြောင်းလဲကြေညာသွားပါတယ်။အမေရိကန်အစိုးရကတော့မစ္စတာဝါဟီရှိရဲ့တေဆုံးမှုကိုအတည်ပြုနိုင်မှုစ조사နေစေဖြစ်ကြောင်းအမေရိကန်အရာရှိတွေကတနင်္လာနေ့ကပြောကြားသွားပြီးတော့ဒီတိုက်ခိုက်မှုကိုအမေရိကန်ဗဟိုထောက်လှမ်းရေးအဖွဲ့ CIA ကလုပ်တာဟုတ်မဟုတ်တော့ပြောမသွားပါဘူးရှင်
။ Syrian နိုင်ငံကချက်ချန်နယ်စပ်မြို့တစ်မြို့ဖြစ်တဲ့ Tel Aviv မှာ IS တွေ့ကြတွေကိုတိုက်ထုတ်ပြီးကာရစ်တိုက်ခိုက်ရေးသမားတွေနဲ့ဆီးရီးယားသံတမန်တွေကအပြည့်အဝထိန်းချုပ်ထားလာပြီဖြစ်တဲ့ကြောင့်ဆီးရီးယားရဲ့လှုပ်ရှားသူတွေကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။စစ်သွေးကြွတွေကမြို့ရဲ့အနောက်ဘက်နဲ့တောင်ဘက်မှာရှိတဲ့ကျေးရွာတွေကိုထွက်ပြေးသွားကြပြီးမြို့ထဲမှာတော့မြေမြုံမိုင်းတွေအမြောက်များထောင်ထားတယ်လို့လည်းဗြိတိန်ခြေဆက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ခဲ့ကပ်ဖွဲ့ကပြောဆိုကြတာပါ။တူရကီနိုင်ငံနဲ့နယ်စပ်တယ်အပြာမြို့ကိုသိမ်းပိုက်နိုင်တဲ့အတွက်ဆီးရီးယားတောင်ပိုင်းကရကာမြို့ကိုတင်ပို့နေတဲ့စစ်သွေးကြွတွေရဲ့ထောက်ပံ့ရေးလမ်းကြောင်းလည်းပြတ်တောက်သွားပါတယ်။ဒီလမ်းကြောင်းကိုတော့ဆီးရီးယားနိုင်ငံနဲ့လက်နက်တွေတိုက်ခိုက်ရေးသမားတွေမောက်ခိုတင်သွင်းမှုနဲ့အထက်စစ်သွေးကြွတွေအတွက်အဓိကဝင်ငွေရနေတဲ့ရေနံတွေကိုမောက်ခိုဈေးကွက်မှာတင်ပို့ရောင်းချရမှာစစ်သွေးကြွတွေကအသုံးပြုနေကြတာပါဒီဒေသမှာတိုက်ပွဲတွေကြောင့်စီးရဲရသားထောင်ပေါင်းများစွာလည်းအင်းနီချင်းတူရကီနိုင်ငံကိုထွက်ပြေးခိုလုံနေရပါတယ
်လေပြားနိုင်ငံမှာပြုတ်လုခဲ့တဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာတေဆုံသွားကြတဲ့ဆိုသူတွေရဲ့စီးရင်ကိုအယ်ကိုင်ဒါကွန်ရက်နဲ့ပတ်သက်တဲ့လေပြားမှာရှိတဲ့အဖွဲ့ကထုတ်ပြန်လိုက်ပြီးတော့အဲ့ဒီစီးရင်ထဲမှာတော့အမေရိကန်ရဲ့အဓိကပြစ်မှတ်ဖြစ်တဲ့မော့ခါဘယ်မော့ခါတော့မပါပါဘူး။ Ansar El Sharia ရဲ့ကြေညာချက်မှာတခြားဘယ်သူမှမသိဆုံးလို့ပြောထားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာလေပြားကောင်းဆောင်မိုမာဂဒါဖီကိုဖျောက်ချခဲ့တဲ့2011ခုနှစ်နောက်ပိုင်းမှာပထမဦးဆုံးအကြိမ်ပြုလုပ်တဲ့ American လေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်။သွေးတောက်တပ်ဖွဲ့ဝင်များဆိုတဲ့အဖွဲ့ကို2012ခုနှစ်မှာမတီထောင်ခင်က Al-Qaeda in the Islamic Maghreb AQIM အဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်ဖြစ်ခဲ့တဲ့ Mr. Belmokha တေဆုံးမှုကို American ဘက်ကလည်းအတည်မပြုသေးပါဘူး။သူက Algeria နိုင်ငံမှာ2013ခုနှစ်ကကျူးလွန်ခဲ့တဲ့ဒဏ်ငွေဆက်ရုံကိုတိုက်ခိုက်ပြီးတော့ American နိုင်ငံသား3ဦးပါဝင်လူ38ယောက်တေဆုံးခဲ့ရမှုကိုဥဆောင်တယ်လို့ American ကဆွဆွဲထားတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနောက်ပိုင်းမှာသူ့ကိုလူအများများသိစေတဲ့လက်နက်ကိုအသုံးပြုပြီးတော့ Al-Qaeda ကွန်ရက်ကိုထောက်ပံ့ပေးနိုင်အောင်ပူးပေါင်းကြံစီမှုတစားကန်တွေကိုဖမ်းဆီးဖို့ပူးပေါင်းကြံစီမှုတွေနဲ့ American ပြည်အောင်စုအစိုးရရှေ့နေတွေကတရားစွဲထားပါရဲ့ရှင်
ီချင်းနိုင်ငံမှာ2011ခုနှစ်ကထောင်ပေါမှုနဲ့ဆက်နွယ်ပြီးတမရဟောင်းမိုဟာမက်မော်စီပေါ်တည်တဲ့ချမှတ်ထားတာကိုတရားရုံးကဒီကနေ့ပဲထပ်မံတည်ပြလိုက်ပါတယ်။မူလစီရင်ချက်ကတော့ပြီးခဲ့တဲ့လကတည်းကလူပေါင်း100နဲ့တူချမှတ်ထားတာပါ။ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်အပါအဝင်ပြည်ပအဖွဲ့အစည်းနဲ့ပူးပေါင်းကြံစည်မှုနဲ့လည်းအခုတရားရုံးမှာပဲတမရဟောင်းပေါ်တည်တည်ချွန်းပြည်တယ်ချမှတ်ခဲ့ပါတယ်။လက်ရှိအီချစ်တမရလည်းဖြစ်တချင်းကအီချစ်စစ်တပ်ရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့ဘူးတဲ့ Abdel Fattah LCC ဦးဆောင်ပြီးတမရဟောင်းကိုဖယ်ရှားခဲ့တဲ့2013ခုနှစ်နောက်ပိုင်းကဆက်လို့ Mr. Morsi ပေါ်အမှုပေါင်းများစွာနဲ့ဆွဲချက်တင်အရေးယူခဲ့တာပါ။သူဦးဆောင်တဲ့မွတ်စလင်ညီကိုတော်များဖွဲ့ကိုလည်းတရားမဝင်အသင်းအဖွဲ့တစ်ခုဖြစ်နေနှိမ်နှင်းခံခဲ့ရတာဖြစ်ပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်လွင်ဦးတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရောင်းမယ်မြန်မာနိုင်ငံရဲ့တဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေဟာလဆင်အမေရိကန်ဒေါ်လာတန်ပေါင်း190ရှိတယ်လို့မြန်မာစွမ်းအင်ဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာတဘာဝတန်ငွေထုတ်လုပ်မှုလုပ်ငန်းမှာဘယ်နိုင်ငံတွေကအထူးအရင်းနှီးမြှုပ်နှံပြီးဝယ်ယူတာတွေရှိပါသလဲ။ဒီလုပ်ငန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုကရောဘယ်လောက်ထိရှိလာနေပါပြီလဲ။မခင်ဖြူတွေကအစူစီတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့သဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေဟာလဆင်အမေရိကန်ဒေါ်လာတန်ပေါင်း190ရှိပြီးတဟာနိုင်ငံဝင်ငွေစုစုပေါင်းရဲ့40ရာခိုင်နှုန်းရှိတယ်လို့မြန်မာစွမ်းအင်ဝန်ကြီးဌာနကကြေညာထားပါတယ်။ရေရနာသဘာဝတန်ငွေစီမံကိန်းကနေနိုင်စင်သဘာဝတန်ငွေကုဗပေတန်ပေါင်း900နောက်ရဲကွန်စီမံကိန်းကတော့ကုဗပေတန်325ရွှေသဘာဝတန်ငွေစီမံကိန်းကကုဗပေတန်360နဲ့ဇော်တိကစီမံကိန်းကနေကူဘာပေသန်း240လောက်နေစဉ်ထုတ်ယူပြီးပြည်ပကိုရောင်းချနေတဲ့အကြောင်းလဲစွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ထားတာပါဒီလိုမြန်မာရေနံနဲ့သဘာဝတန်ငွေလုပ်ငန်းတွေမှာအရင်ကဒီပြင်သစ်တိုတယ်ကုမ္ပဏီနဲ့မလေးရှားပက်ထရိုနက်စ်ကုမ္ပဏီတွေကအဓိကရင်းနှီးမြှုပ်နှံကြပေမဲ့အခုအချိန်မှာတော့တခြားနိုင်ငံတွေလည်းစိတ်ဝင်စားပါဝင်လာနေတယ်လို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးတူဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကပြောပါတယ
်ဟိုအရင်တော့အားလုံးဒီ dimension တိုတယ်ရှိတယ်နောက်တစ်ခါပက်ထရိုနက်စ်အဲ့တော့ဟိုမလေးရှားနဲ့ဟိုပြင်သစ်နဲ့ဟိုတော့ဘာလဲဟိုဒီလောက်တော့ဒီ channel ဒီ oil and gas ကိုရီးယားလည်းပါလာတယ်ကိုရီးယားလည်းပါလာနောက်တစ်ခါအခုအနောက်နိုင်ငံဟာလည်းရေလိုတချို့ဟို offshore ဟာကြီးကိုဟို bid ဒီအောင်မြင်တယ်လို့ကြားတယ်အဲ့တော့အရင်တော့ကလို့ဟိုတနေငံနိုင်ငံနဲ့မဟုတ်တော့ဘင်းနဲ့အခုကတော့ဒီ oil gas sector မှာဟိုအနောက်နိုင်ငံရောအရှေ့တိုင်းနိုင်ငံတွေရောတော်တော်များပါလာတယ်ဆီဥလည်းပါတယ်ဟိုဒီလောက်တော့ဟိုဒေဝူကတော့ကြီးကျယ်ဟိုရှာလို့ပါရတာတော
့ပြီးတယ်မြန်မာသဘာဝတန်ငွေကိုအိနေချင်းထိုင်းတဲ့တရုတ်နိုင်ငံတွေကအဓိကဝယ်ယူနေတာပါတွင်ထွက်ပစ္စည်းပေါ်ကျွယ်ဝတဲ့မြန်မာနိုင်ငံအနေနဲ့စွန့်အင်လိုအပ်နေတဲ့အိနေချင်းနိုင်ငံတွေရှိနေတယ်လို့ရေနံတဲ့သဘာဝတန်ငွေလုတ်ကွက်တွေကလည်းရှိနေတာကြောင့်ဒီလုပ်ငန်းမှာအလားအလာကောင်းတွေအများအပြားရှိနေတယ်လို့လည်းဒေါက်တာအောင်ထွန်းသက်ကပြောပါတယ်ဒီလိုသဘာဝတွင်ထွက်ပစ္စည်းထုတ်ယူတဲ့လုပ်ငန်းတွေမှာမြန်မာနိုင်ငံအနေနဲ့အရင်ကထက်ပွင့်လင်းမြင်သာမှုတွေပိုရှိလာတယ်လို့လည်းဒေါက်တာအောင်ထွန်းသက်ကပြောပါတယ
်အခုပိုင်းမှာတော့သိဟိုအရင်လုံးဟိုမဟုတ်တော့ဘယ်နဲ့ EITI ဖွဲ့ဝင်နိုင်ငံတခုဖြစ်နေတာဟိုအဲ့ဒါတော့ဆရာဒီနေ့တော်တော်လေးအရင်ထက်ဆိုင်တော့တော်တော်လေးတိတိကျကျသာ EITI အစီအစဉ်ကိုဆရာတို့လက်ခံထားနေတာဖြစ်နေတယ်အဲ့ဒါတော့နိုင်ငံတွေကောင်းတော့ဘူးလေဒီ transparency ဘယ်လောက်ရှိတယ်ဆိုတော့ဒါကစံနေနဲ့ဟို national norms standards ရှိတော့ဆရာတို့ဒါကိုပါလိုက်တာနဲ့အလိုလိုပါသွားတယ်နေတာရှိတယ်ဒါလည်းတော်တော်လေးထူးခြားရဆရာဒီနေ့ဟိုရလာတခုဖြစ်ပါတယ်အထူးသဖြင့်ဟိုကိုယ်နိုင်ငံတို့တဘာဝတောင်းကြီးအဲ့ဒီချာဦးဒီအစားရပစ္စည်းတွေရောင်းတဲ့နိုင်ငံတွေမှာ EITI ဖွဲ့ဝင်ဖြစ်ဖို့ကတော်တော်အရေးကြီးအောင
်မြန်မာနိုင်ငံအနေနဲ့တယံစာတထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့ EITI မှာပါဝင်လာခဲ့ပြီးတဲ့နောက်ပိုင်းပွင့်လင်းမြင်သာမှုတွေပိုရှိလာတဲ့ဆိုပေမဲ့လူဝက်ချက်တွေနဲ့စိန်ခေါ်မှုတွေကတော့အများကြီးရှိနေသေးပြီးဒါကိုတိုးတက်အောင်ဆောင်ရွက်ရမှာဖြစ်တယ်လို့တက်ကြွလှူရှားသူတချို့ကလည်းထောက်ပြပြောဆိုကြပါတယ်ရွှေသဘာဝတန်ငွေလှူရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကိုဝေါအောင်ကတော့အခုလိုပြောပါတယ်
နမောစီကတော့ကျွန်တော်ဒီဒီဖေးတဲ့ဟာမြစ်တင်ဆိုင်တော့တိုင်းနိုင်ငံတစ်ခုတည်းပြင်းနေတာဒီဟောပေါ့နော်အဲသူ့ဘယ်လိုလဲကျွန်တော်ဒီကနအစီစီလိုက်ပေါ့နော်တခုရှင်းစီဒီမင်းကြီးတခုရှင်းပြင်လိုက်အပွင့်လေးမြင်ပါမှုဒီရှင်းလက်တွေကိုသက်ဆိုင်ရပေါ့နော်ကျွန်တော်ဒီဒီသားခံဒီခုတွေရဟုတ်တက်ကြတော့ဆွေရစီမှာကျွန်တော်ဒီဆွေရစီမှာကုမ္ပဏီစီမှာရောကျွန်တော်ဒီဒီပိုပြီးကျွမ်းကျင်တဲ့ကျွန်တော်ဒီလူသားမျိုးတွေပေါ့နော်ကျွန်တော်ချွတ်နာဆော့စ်တွေပေါ့ပြီးရင်ကျွန်တော်ရန်ပြရတွေကအခုမှကျွန်တော်ဒီအစင်သေးမဖြစ်သေးဘူးလို့ပြောလို့ရပါတယ်ခင်ဗျ။အထက်ကလေးဒီဟာတွေပေါ်မှာလုံးချင်းတန်ချင်းနဲ့အဲဖိတ်ရှိခိုးကလေးအမတန်ကိုကျွန်တော်တို့ လူပေးတွေလည်းပြောလို့ရပါတယ
်။တယံစာတာထောက်ယူမှုလုပ်ငန်းတွေစီမံကိန်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဓာတ်နဲ့ဆက်ဆက်နေတဲ့သက်ဆိုင်ရာဒေသခံတွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကြားထဲမှာထဲထဲဝင်ဝင်ချပြနိုင်ဖို့နဲ့အများပါဝင်ပူးပေါင်းဆောင်ရွက်ခွင့်တွေရဖို့နောက်အစိုးရအနေနဲ့ EITI စက်နှုံးတွေနဲ့အညီသတင်းအချက်လက်တွေကိုထုတ်ပြန်ပေးဖို့သက်ဆိုင်ရာစီမံကိန်းတစ်ခုချင်းစီအလိုက်ရှိတဲ့ရင်းနှီးမြှုပ်နှံမှုပမာဏနောက်ရရှိလာတဲ့အကျိုးအမြတ်တွေကိုပြည်သူလူထုတွေကြိုးခမ်းစားခွင့်ရရှိစေဖို့နဲ့ဘတ်ဂျက်သုံးစွဲမှုဆိုင်ရာကဏ္ဍတွေမှာအခုထက်ပိုပြီးတော့ပိုလင်းမြင်သာမှုတွေရှိအောင်ဆောင်ရွက်ဖို့လိုတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါရဲ့ရှင်
။မခင်ဖြူထွေးပါရှင်။ VOA ကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြနေပါရယ်။ခုဆက်လက်ပြီး2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့သတင်းသက်ဆက်တဲ့တင်ပြချင်ပါရယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်သွင်းလာတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဖွဲ့စည်းပုံပြင်ဆင်ဖို့အတွက်သာသဘောတူလက်မှတ်ရေးထိုးတာဖြစ်ပြီးဒီဥပဒေကြမ်းမှာပြင်ဆင်လိုတဲ့စကားရပ်တွေနဲ့ပြင်ဆင်လိုတဲ့အချက်တွေကတော့သဘောတူညီလက်ခံလိုက်တာမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်။ဇွန်လ10ရက်နေ့ကလွှတ်တော်ကိုတင်သွင်းလာတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြင်လိုတဲ့ဥပဒေတွေပါပေမဲ့လည်းပြင်ဆင်ချင်တဲ့အချက်တွေမတူညီတာကြောင့်ရန်ုံပြေလက်မခံနိုင်ဘူးလို့လည်းပြောဆိုလိုက်ပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုပြီးခဲ့တဲ့ဇွန်10ရက်နေ့ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်မြစ်ကြီးနားမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒီလိုပြင်ဆင်ဖို့တင်သွင်းတာမှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်435နဲ့ပြည်ထောင်စုလွှတ်တော်ဥပဒေပုံမှန်69အရာလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့ရာခိုင်နှုန်း40ကျော်ရှိမှသာပြင်ဆင်ဖို့တင်သွင်းနိုင်မှာဖြစ်ပါတယ်။ဒီအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒီလိုပြင်ဆင်ခွင့်ရနိုင်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ခြင်းသာဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဝင်းမင်းကပြောဆိုလိုက်ပါတယ်။ဒီလိုလက်မှတ်ထိုးခဲ့ပေမဲ့ဥပဒေချမ်းမှာဖော်ပြထားတဲ့ပြင်ဆင်လိုတဲ့စကားရက်တွေနဲ့ပြင်ဆင်လိုတဲ့အချက်လက်တွေကိုတော့သဘောမတူဘူးလို့သူကခုလိုပြောပါတယ်။
လက်မှတ်ထိုးပေးတယ်ဆိုတာဒီလိုလေဖွဲ့စည်းပုံပြင်ဆင်မှုအင်္ဂါရောသဘောတူတယ်ဖွဲ့စည်းပုံပြင်ဆင်မှုသဘောတူတယ်ပြင်ဆင်ပုံပြင်ဆင်နည်းကတော့လွတ်တော်ထဲမှာဆွေးနွေးမယ်ဖွဲ့စည်းပုံပြင်ဆင်ဖို့ကတော့20ရာခိုင်နှုန်းဒီလက်မှတ်လိုတဲ့ခါကျတော့အင်္ဂါရောထိုးပေးတာပေါ့အပြင်နဲ့ခုနကပြောလို့ပြင်ဆင်ပုံပြင်ဆင်နည်းကတော့သူနဲ့ကိုယ်နဲ့တူမှာမဟုတ်ဘူးလေအဲ့ဒါကျတော့ဒီလွတ်တော်ထဲမှာဆွေးနွေးမယ်လို့ကျွန်တော်တို့ပြောပြီးသားပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ပုံမှန် 436 ပုံမှန် 59 စာလုံးအပါအဝင်ဒီမိုကရေစီနည်းလမ်းမှကြတဲ့ပုံမှန် 50 နီးပါးကိုပြင်ဆင်ဖို့လွတ်တော်မှာဆွေးနွေးမယ်လို့ဦးဝင်းမင်းကပြောပါတယ်လက်တလောတင်ထားတဲ့ဥပဒေချမ်းမှာပုံမှန် 436 ပုံမှန် 59 စာလုံးတို့ကိုပြင်ဆင်ဖို့တင်ပြထားပေမဲ့ပြင်ဆင်နည်းတွေမတူညီသလိုတင်ပြထားတဲ့ပြင်ဆင်လိုတဲ့အချက်လက်တွေကလည်းဒီမိုကရေစီနည်းလမ်းမကျသေးဘူးလို့သူကပြောပါတယ်နိုင်ငံတော်သမ္မတအရေးချင်းကိုဖော်ပြထားတဲ့ပုံမှန် 59 စာလုံးကိုခုတင်ထားတဲ့ဥပဒေချမ်းမှာပယ်ဖျက်ထားခြင်းမရှိတာကြောင့်ဒီဥပဒေချမ်းကိုသဘောမတူကြောင်းလည်းသူကခုလိုပြောပါတယ
်ဒီမိုကရေစီနည်းမကျတာတွေအကုန်လုံးတိကျပါဘူးဒါပေမဲ့ကျွန်တော်တို့အတွက်ကတော့59စာလုံးနဲ့436ကိုတော့ကျွန်တော်တို့ကလည်းဒါကတော့ဖွံ့ဖြိုးပြင်ဆင်46ကာကြီးပါရှိဆုံးမှာပါတော့ဒါကရုံးရုံးဆာဆွနေရမှာပေါ့အဲ့ဒါပြင်းနေ59စာလုံးကတော့ပြောလို့ကျေရရတာတော့ကျွန်တော်ကပယ်ဖြတ်ဖို့ပဲဒီတောင်ကုက48ခုနေဖွဲ့စည်းပုံချုပ်ပုံရှိခဲ့ဥပဒေမှလည်းမရှိဘူးကျွန်တော်နိုင်ငံသမိုင်းမှာတောင်ကုက84ရောလားမြန်မာ့ဆွေလမ်းစဉ်ပါရီဖွဲ့စည်းပုံမှလည်းမရှိဘူးပြတော့ကိုယ်စားလက်အရေးချင်းဖြစ်မယ်အရေးချင်းပြည့်တယ်မိကိုကိုယ်တိုင်ရဲ့မိဘနှစ်ပါးရဲ့တိုင်းရင်းသားနိုင်ငံသားမူခွာတာဖြစ်လို့ရှိရင်သမရအရေးချင်းရှိတာပဲဗျာဒါကူဒီကတကူဒီ2008ကျမှဒါတူတယောက်ကိုတပ်ပြတ်တမင်းကလှုပ်ထားတာတော့ဒီမူရင်းနင်းကြတော့ကျွန်တော်ပြောမှာပေါ့
တင်ထားတဲ့ဥပဒေချမ်းမှာမူရင်းတီစဲပုံမှ59စာလုံးမှပါတဲ့စကရက်ပါစကလုံးဖြစ်တဲ့တရားဝင်သားသမီးတူဦးဦးဤဇနီးတို့မဟုတ်ခင်မွန်းတော်၎င်းနိုင်ငံသားအစိုးရဤကျေးဇူးတစ္ဆာတော်ကိုခံယူဆောင်ရှောက်ရိုသေသူဆိုတဲ့စကားလုံးကိုဖြုတ်ပေးထားပြီးမိမိကိုယ်တိုင်တော်၎င်းမိမိဤမိဘတပါးပါးတော်၎င်းမိမိဤဇနီးတို့မဟုတ်ခင်မွန်းတော်၎င်းမိမိဤတရားဝင်သားသမီးတူဦးတော်၎င်းနိုင်ငံသားအစိုးရဤကျေးဇူးတစ္ဆာတော်ကိုခံယူဆောင်ရှောက်ရိုသေသူတို့မဟုတ်နိုင်ငံသားအစိုးရဤလက်အောက်ခံဖြစ်သူတို့မဟုတ်တိုင်းတစ်ပါးဤနိုင်ငံသားဖြစ်သူမှမဖြစ်စေရထို့သူများသည်နိုင်ငံသားအစိုးရဤလက်အောက်ခံဖြစ်သူတော်၎င်းတိုင်းတစ်ပါးဤနိုင်ငံသားတော်၎င်းခံစားရသောအခွင့်အရေးများနှင့်ကျေးဇူးခံစားခွင့်များကိုခံစားခွင့်ရှိသူများမဖြစ်စေရလို့အစားထိုးပြင်ဆင်ပေးထားပါတယ်။အမျိုးသားဒီမိုကရေစီအင်အားစုမှဦးသိန်းညွန့်ကတော့ပြင်ဆင်လိုတဲ့ဥပဒေအချုပ်ကိုလွတ်တော်မှတင်ပြသွားမယ်လို့သူကခုလိုပြောပါတယ်
အဲ့တော့ကျွန်တော်ကတော့ကျွန်တော်ဒီခြေကောင်းမှုနဲ့ပတ်သက်ပြီးမူလတွေကကျွန်တော်ပါတီအနေနဲ့တင်လာတဲ့ပြင်ဆင်ချက်တွေရှိတယ်။အဲ့ဒါတွေလည်းကျွန်တော်တင်ခဲ့ပြီးတချို့လည်းဗျာပြည့်စရာနဲ့အာဏာခွဲမှုတွေဒါတွေကအခုဒီမှာလည်းပါလာတာပေါ့။ပါပြီးတဲ့ချက်တွေကိုကျွန်တော်မဆွေးနွေးတော့ဘူး။ဆွေးနွေးတဲ့နယ်ချင်းတဲ့အချက်တခုကိုကျွန်တော်ဆွေးနွေးတော့
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းထားတဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးလေလာစစ်ဆေးချက်အစီရင်ခံစာကိုဥပဒေချမ်းကော်မတီကတင်သွင်းခဲ့ပါတယ်။အစီရင်ခံစာမှာတည်ဆဲဥပဒေရလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြင်ဆင်တဲ့ဥပဒေချမ်းရဲ့တပိုက်ချင်းစီအလိုက်ဆွေးနွေးခွင့်ရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဥပဒေချမ်းကိုသဘောတူလက်မှတ်ရေးထိုးထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့ပြင်ဆင်ချက်အပိုက်တွေကိုထပ်မံပြီးပြင်ဆင်ချက်တစ်စုံတရာတင်သွင်းခွင့်မရှိဘူးလို့တည်ဆဲဥပဒေကိုကိုးကားပြီးသုံးသပ်ဖော်ပြထားပါတယ်။ဒီလိုလှုပ်ဆောင်တာကလည်းဤဥပဒေပုံမှာ138အရာလှုပ်ဆောင်တာဖြစ်တယ်လို့ဖော်ပြပါရှိထားတာကြောင့်ဥပဒေကျမ်းကိုသဘောတူထားတဲ့ NLD အမတ်တွေအနေနဲ့ဘောင်အတွင်းကသာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့ရမယ်လို့သုံးသပ်မှုတွေရှိနေပါတယ
်။မေခါပါရှင်ခုတော့တိုင်းရင်းသားဖက်သတင်းတင်ပြချင်ပါတယ်။လော့ခီလာတိုင်းရင်းသားကောင်းဆောင်များထိပ်သီးအစည်းအဝေးကနေမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးကိုဆက်လက်ဆွေးနွေးသွားနိုင်ဖို့အစဉ်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့တွေဖွဲ့စည်းခဲ့ပေမဲ့တိုင်းရင်းသားဒေသကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့ပလောင်တပ်ဖွဲ့၊ကိုကန်တပ်ဖွဲ့နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါရယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကိုခန့်မြို့နယ်ထဲမှာမြန်မာစစ်ရစစ်တပ်နဲ့ TNLA ကတောင်းပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါရယ်။
တိုက်ပွဲကတော့မနေ့5ရက်နေ့မှတကြိမ်ဖြစ်တယ်တိုက်ပွဲကမနေ့တနင်္ဂနွေကနေ9နာရီထိုးလာကြတယ်တိုက်ပွဲဖြစ်တဲ့နေရာကကုခမြို့နယ်ကျရမြော်နယ်လုံကံရွာကြားမှာဖြစ်တယ်ခင်ဗျာဒီကဲမှုကတော့ကျွန်တော်တို့မရှိဘူးတဲ့သူရတပ်ပွဲကတော့ကျွန်တော်မတီးရသေးဘူ
းကုခမြို့နယ်လုံကံကျေးရွာနဲ့ကျရန်ကျေးရွာဘက်မှာစီယုံရေခီးစင်ဆင်းနေတဲ့တောင်းပလောင်တိုက်ရင်တရတစ်တပ်ဖွဲ့နဲ့မြမတမတော်စစ်ကြောင်းတို့ကနေမနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါ2015ခုနှစ်တွင်မြန်မာစစ်တပ်နဲ့ TNLA ကတောင်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာအကြိမ်ပေါင်း100ကျော်ပြီလို့လဲဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ်။အလားတူမကြသေးမီကတဖက်သားအပြစ်ရစဲရေးကြီးညာခဲ့တဲ့ MNDAA ကိုကတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ဟာလည်းလောက်ကွိုင်မြို့မြောက်ဘက်ချမ်းတရုတ်မြန်မာနယ်စပ်တစ်သုံးလုံးဒေသမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကိုကတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ်။
မနေ့ကတော့စစ်တပ်နဲ့ပဲလမ်းပစ်တယ်ဟိုစစ်နေကြီးနဲ့လမ်းပစ်တယ်ကျွန်တော်ဘက်ကွာ72ရက်နေ့73ရက်နေ့တော့ပြင်းထန်ပါတယ
်ဒီတိုက်ပွဲတွေမှာထိခိုက်ကြဆုံးမှုကတော့တီးခြားအတည်ပြုချက်မရရှိခဲ့ပါဘူးလက်ရှိလောက်ကင်ဒေတာဘက်မှာအခြေအနေပြန်လည်တည်ငြိမ်အေးချမ်းနေပြီလို့မြန်မာစိုးရဖက်ကပြောဆိုနေပေမဲ့လည်းလောက်ကင်မြို့မှာပြန်လည်နေထိုင်သူတွေအနေနဲ့အခက်အခဲရှိနေစေလို့ဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
ဒီအားလုံးကလည်းပြန်ဆိုင်နေတဲ့သူတို့ကပြန်ရင်သူတို့ရဲ့လေယာဉ်မြေကိုတိမ်းမယ်သူတို့အိမ်ကိုတိမ်းမယ်စိတ်ပိတ်မယ်အဲ့လိုအတင်းအဓမ္မကြီးပေါ့ချောင်းလန့်ပြီးတော့သူတို့ပြန်ခိုင်းတယ်ပြန်လည်းဒုက္ခတော်တော်ရောက်ပါတယ
်အလားတူ TNL ရဲ့စီးရေးမဟမိတ် KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလို့လဲ TNL ပြန်ကြားရေးရရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုဆက်ပြောပါတယ
်မူဆယ်ပြည်နယ်ကဘုံကူဖောင်းဆောင်တဲ့နာတော်ဝဲက KIU ဖွဲ့နဲ့ရောဖြစ်တယ်ဒီကနေ့နေ့လောက်ပါလို့
ဒီကနေ့နဲ့နဲ့မှာကချင်ပြည်နယ်ဖားကားမြို့နယ်လုံခင်းမြို့နယ်ငားမိုင်ကွာ KIO တပ်မ6အခြေပြုတဲ့နန်းဆန်ခါဆူးရွာမှာမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ KIO ဘက်ကသူထိခိုက်တန်ရန်ရရှိထားတယ်လို့လဲဒေသခံတွေကပြောပါတယ်လက်ရှိအခြေအနေအရမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့အကြားကာလတာရှည်စွာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေဖြေရှင်းနိုင်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားဖွဲ့ NCCT တို့အကြားအပြစ်ခတ်ရက်စဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးရေးတွေလုပ်ဆောင်နေပါတယ်အခုဆွန်လဆန်းပိုင်းတို့က KNU ထိန်းချုပ်နယ်မြေလော်ခီလာမှာကျင်းပခဲ့တဲ့တိုင်းဒါခေါင်းဆောင်များထိပ်တီးစည်းဝေးကနေမြန်မာဆိုရနဲ့အပြစ်ခတ်ရက်စဲရေးကိုဆက်လက်ဆွေးနွေးသွားနိုင်ဖို့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာအစီအမင်းညှိနှိုင်းရေး15ဥပါကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့လက်ရှိမြန်မာတပ်ပတော်ဘက်ကထိုးစစ်မရဆဲရမြအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်လှုပ်ဆောင်ရမှာအခက်အခဲရှိနိုင်မယ်လို့လည်း TNL ပြန်ကြားရေးရရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ်
။တိုင်းဒါဒီနယ်ဒီယူတလူစီကအစိမီဘွယ်ဘလောက်ဝဲလို့လို့ဒီဆူရတမ်းတော့ကသူစီလုံးလေးများတော့ဒီပြခရဆရေးကတော်တော်မလွယ်နေတဲ့အနေအထားရှိတယ်
။တပြည်လုံးအပြစ်ခတ်ရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းရင်းသားဖွဲ့ NCCT တို့အကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရစရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပြီးတော့စစ်ပြေးဒုက္ခသည်တွေလည်းတိုးပွားနေလက်ရှိနေပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပါရှင် VOA American အသံကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်လက်ပြီးကချင်ဖက်ကတိုက်ပွဲသတင်းတစ်ပုဒ်ဆက်ပြီးတင်ပြပါအောင်မယ်။ကချင်ပြည်နယ်ဖားကမြို့နယ်ထဲမှာကချင်လူမျိုးရေးတပ် KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်လို့ဒေသရင်းခရီးသွားလာမှုတွေကိုမြန်မာစစ်တပ်ဘက်ကစစ်ဆေးမှုတွေနဲ့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါရယ် ကြောက်စိမ့်သူဖော်ရေးစီးပွားရေးမျိုးဖြစ်တဲ့ဖားကန်ဒေတာထဲမှာလဲတိုက်ပွဲဖြစ်နေတဲ့နေရာတွေဖက်ကလွဲလို့လာမယ့်2015ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေကိုနိုင်ငံရေးပါတီတွေကစတင်လှုပ်ဆောင်နေကြတယ်လို့သိရပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးထားပါတယ်ရှင်
ဟုတ်ကဲ့ပါရှင်ကချင်ပြည်နယ်ဖားကန့်ဒေသတွေကကန်စီကျေးရွာအနီးမှာကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့ကြားဒီရက်ပိုင်းအတွင်းမှာနှစ်ဖက်ဂျိုကြားရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ကချင်ဖားကန့်ဒေသခံတွေကပြောပါတယ်ကချင်လွတ်မြောက်ရေးတပ်မဟာတပ်စခန်းချခဲ့ဘူးတဲ့ဒီကန်စီဒေသထဲမှာကချင်တပ်နဲ့မြန်မာတပ်တို့ကြားခရီးသွားလာကြရင်းနဲ့မကြာခဏဆိုသလိုထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပြီးအပြန်အလှန်ပစ်ခတ်ကြတာတွေရှိတယ်လို့ကချင်ဒေသခံသတင်းသမားတဦးဖြစ်တဲ့ဦးစောမိုးထက်ကပြောပါရယ
်ဖားကန့်ဘက်မှာ TNA ပင်မထိုင်တဲ့စခန်းမရှိတော့ဘူးလေဟိုတိုင်ရင်6ကန်စီဘက်ကတိုင်ရင်မရှိတော့တဲ့နောက်ပိုင်းမှာ TNA တွေကပျောက်ကြားပုံစံမျိုးနဲ့ထိုင်ကြတာရှိတယ်ဗျပျောက်ကြားပုံစံမျိုးနဲ့ရှိတဲ့အခါကျတော့ဗမာစစ်တပ်ကလည်းသူအဲ့ဒီဘက်နေနီအနှံ့မှာသူကအကုန်လုံးဖြတ်ကျက်ပြီးထိုင်ထားတာဆိုတဲ့အခါကျတော့အဲ့လိုမျိုးတွေ့တဲ့အချိန်မှာသူတို့ကင်းလှဲ့တဲ့အခါမျိုးတို့အဲ့လိုမျိုးလှဲ့တဲ့တွေ့တဲ့အခါမှာအဲ့လိုမျိုးထိတ်တိုက်ယူတွေ့တာပေါ့နော်ထိတ်တိုက်တွေ့ပြီးတော့ပြစ်ချခတ်ကြတာပေါ့အမရယ
်ဖားကန့်ဒေသထဲမှာလုံခြုံရေးခီးသွွာလာရေးကိုမြန်မာစစ်တပ်ဘက်ကတင်းကျပ်စွာလုံခြုံရေးထားရှိပြီးတော့ကချင်တပ်ဘက်ကလည်းမကြာခဏဆိုသလိုလှုပ်ရှားသွားလာမှုတွေရှိတဲ့အတွက်ဒေသခံတွေကသတိနဲ့သွာလာနေကြရတယ်လို့လည်းပြောပြပါတယ
်လုံခြုံရေးအခြေအနေကတော့ဟိုတို့ဒီကြောက်စိတ်တူဖို့ရေလုပ်ငန်းတွေလည်းပုံမှန်လေပတ်နေတယ်စစ်တပ်ကပဲဒီဟာတွေအတွက်ကိုလုံခြုံရေးကိုတာဝန်ယူပေးထားတယ်ပေါ့နော်ဒီဘက်ကကြောက်စိတ်တူဖို့ရေကုမ္ပဏီတွေလုပ်ငန်းတွေလေပတ်နိုင်ရေးအတွက်ကိုပုံမှန်တော့လေပတ်နေကြတယ်တခုရောရှိတာပေါ့နော်ကျွန်တော်တို့ဒီမှာရေမစေးဒီကြောက်ရှာတဲ့လူတွေကြောက်ဒီပါဒီရပြီဆိုရင်တော့သူတို့စာရီးတွေလာပို့တာမျိုးတွေရှိတယ် KIA ဘက်ကပေါ့နော်ဟိုလက်နဲ့ဒီပါဒီတော့မပါဘူးအရက်ဝက်နဲ့ပဲသူတို့ကြောက်သိန်းသူတို့ဒီ KIA ယူတဲ့အခွန်ဆောင်ရတာပေါ့နော်အဲ့လိုမျိုးအခွန်ဆောင်တဲ့စာရီးတွေလာပို့တာတော့ရှိတယ်ဒီစစ်တပ်ကနေလေအဲ့လိုမျိုးရပြီဆိုလို့ရှိရင်ကြောက်ရတဲ့လူတွေကဒီမှာနည်းနည်းပါးပါးအကောက်တာပြူတာတော့ရှိတယ်နှစ်ဖက်လုံးရှိတယ်လုံခြုံရေးအနေထားတော့ဗမာစစ်တပ်ကဒီနန်ရားမှာလဲထိုင်နေဒီကျွန်တော်တို့ကြောက်ဖြာအဝင်လာလူ6နာရီကြော်လို့ရှိရင်လုံးဝ no pass ပေါ်တော့ဘယ်ကားမှမတက်ခိုင်းဘူးမစင်ခိုင်းဘူးအဲအဲ့လိုမျိုးဒီဘက်မှာစစ်တပ်ကလှုပ်ထားရှိတော့ KIA ကတော့ gate ထိုင်ပြီးတော့မှကားတွေကိုစစ်တာထိတာပြုတော့မရှိဘူးရမှာ
ဖားကန့်ဒေသတွေမှာကချင်တပ်နဲ့မြန်မာတပ်ကြားရင်ဆိုင်တိုက်ပွဲတွေမကြာခဏဖြစ်လေရှိပြီးနေမြေမအေးချမ်းသေးတဲ့အနေအထားဖြစ်ပေမဲ့လို့လာမယ့်2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာကချင်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေဘက်ကဖားကန့်ပြည်သူတွေကြားမဲဆန္ဒရှင်စီရင်ပြုစုမှုနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုစတင်ဆောင်ရွက်နေပြီးဖြစ်ပါတယ်။ဒေသရင်းတိုက်ပွဲတွေဖြစ်နေတဲ့ကန်စီဒေသဘက်ကနေလွဲလို့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားဆောင်ရွက်နေတဲ့အခြေအနေတွေကိုဖားကန့်ဒေသက NDF ဥက္ကဋ္ဌဦးတန်းဦးကအခုလိုပြောပြပါတယ်။
ကန်စီဘက်ကအခုတက်ကတိန်းရတဲ့ area ကြီးတော့သွားလို့ရတယ်အဲဟိုဘက်အကန့်ကြီးဆိုတော့တက်ကပြီးမသွားနိုင်ငံရေးပါတီအနေနဲ့ပါတီပေါင်း10ရှိတယ်ပါတီအငယ်လေးတွေရောအကြီးတွေရောပေါ့နော် USDP ရဲ့အခု LNA ရဲ့ကျွန်တော်တို့ NDF ကနောက်ပြီးတော့ရှမ်းနေတိုင်းလာရကွန်ပျူတာတွေကြီးပြီပေါ့နော်နောက်ပြီးတော့မှ CD လို့ခေါ်တဲ့ဥက္ကဋ္ဌနိုင်ရဲ့ပါတီရှိတယ်နောက်ပြီးတော့ဒေါက်တာတူကြရဲ့ဟာရှိတယ်နောက်ပြီးတော့ဟိုတဆန်းညာရှိတယ်အဲ့လိုမျိုးပေါ့နော်အဲ့ပါတီများအားလုံး10ခုတော့ရှိတယ်။နောက်ကြားပြူပါတီရှိတယ်။10ခုထဲမှာအခုသူ့ပါတီကိုပါတီတော့ဒီမှာတွာလာလို့ရှားပြီးတော့ online campaign သဘောမျိုးအကြီးကျယ်မထွက်သေးပေမဲ့အရှိုးရှိုးသူ့ group ကိုတွာလာမှုတွေတော့ရှိနေကြပါပြီ။တွာလာနေကြပြီ
။ဖားကန့်ဒေသထဲမှာတော့ကြောက်စင်းတူဖော်ရေးကုမ္ပဏီတွေကဖားကန့်ကြောက်စင်းတူဖော်ရေးလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံတွင်းကရွှေ့ပြောင်းအလုပ်သမားတွေနဲ့အတူအခြေစိုက်လုပ်ကိုင်နေကြတာဖြစ်ပြီးတော့အခုလိုမျိုးမကြာခဏဆိုသလိုတိုက်ပွဲတချို့ဖြစ်ပွားနေတဲ့အတွက်လည်းဒေသတွင်းလုံခြုံရေးအတွက်ဒေသခံပြည်သူတွေနဲ့အလုပ်သမားတွေဘက်ကသတိနဲ့သွာလာနေထိုင်ကြရတယ်လို့သိရပါတယ်ရှင
်။မဆူမွန်စုံစမ်းတင်ပြသွားတော့ပါရှင်။တန်တရှင်တွေခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဲဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ direct ဆက်သွယ်လို့လူတွေအတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်ပါတယ်။ fax number ကတော့0939382555ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။VOA American အတန်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ
်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လင်းပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလံဆွေးနွေးခန်းကိုနားဆင်ရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်ဒီတစ်ပတ်စီစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါရယ်ရှင်
အတလန်တင်းနဲ့ပစိဖိတ်သဘောတရားရပ်ဝဲနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးသဘောတူညီချက်ပြည်သက်ချမှတ်နိုင်ရေးလွှတ်တော်အတွင်းမဲပေးတည်ပြုဖို့ကိစ္စသမ္မတဥပမာရဲ့ဒီမိုကရက်ပါတီဝင်တွေကိုယ်တိုင်ကပြီးခဲ့တဲ့အပတ်အတွင်းမှာအထမြောက်ဆောင်ရွက်နိုင်ခဲ့ခြင်းမရှိပါဘူးဒီတစ်ပတ်တော့သမ္မတရဲ့ကုန်သွယ်ရေးဆိုင်ရာအစီအစဉ်တွေအောင်မြင်အောင်ပါတီနဲ့စလုံးကဝိုင်းဝန်းကြိုးပမ်းမဲ့ပုံတော်ရှိနေပါတယ် TBA ခေါ်ကုန်သွယ်ခွင့်တိုးမြှင့်ခွင့်အာဏာဥပဒေကြမ်းတဲ့အတူတွဲတင်ထားတဲ့လွတ်တမားတွေကိုတင်တဲ့နေ့ပြန်ပြီးစီစဉ်ပေါ် Republican ဥဆောင်တဲ့လွတ်တော်အတွင်းနောက်တစ်ကြိမ်မဲပေးနိုင်တဲ့အကြောင်း VOA သတင်းတောက် Michael Bowman ကသတင်းပေးပို့ထားပါတယ
် The motion is not adopted
သဘာဝရေးကုံသွေးဆန်ရဥပဒေကြမ်းကိုဒီမိုကရက်လွတ်တော်အမတ်တွေကိုယ်တိုင်ပြီးခဲ့တဲ့သတင်းပတ်အတွင်းကြောင်မြောင်တင်းတင်းဝေဖန်ဆန့်ကျင်ခဲ့တာတွေရှိပါတယ
် We can stop it here today and save America's economy
ဒီကိစ္စဒီမာရင်ရပ်ပြီးအမေရိကန်စီးပွားကိုကယ်ရပါလိမ့်မယ်လို့ဒီမိုကရက်အောက်လွတ်တော်အမတ် Peter DeFazio ကပြောသွားခဲ့တာပါဒါပေမဲ့လည်းဖြစ်တော်ပြခဲ့ Republican House Leader အမတ် Paul Ryan ကတော့သမ္မတဘက်မှာယက်တည်ခဲ့ပါတယ်
President has some work yet to do
ဒီလိုငန်းစင်အောင်မြောင်သမ္မတအနေနဲ့သူ့ပါတီရဲ့ထောက်ခံမှုရအောင်လုပ်ရမှာရှိနေပါသေးတယ်မပြည့်ပြတ်သေးပါဘူးဆိုပြီး House Leader အမတ် Paul Ryan ပြောသွားခဲ့တာပါသမ္မတဥပမာကတော့ကုံသွေးရေးကိစ္စဆန့်ကျင်နေသူတွေထောက်ခံလာအောင်နားချနိုင်လိမ့်မယ်လို့ပြောလင့်ထားပါတယ်
Urge those members of Congress who voted against
လွတ်တော်အတွင်းကုံသွေးရေးဆန့်ညှိနှိုင်းထောက်ပံ့ရေးပေါ်ကန့်ကွက်နေသူတွေပြန်စင်စားဖို့ကျွန်တော်တိုက်တွန်းပါတယ်အမေရိကန်အလို့သမားတွေအတွက်ယက်တီကိုကျွန်တော်တိုက်တွန်းပါတယ
်။သမ္မတရင်ပြည်တော်အနေနဲ့လည်းဒီကိစ္စကိုလူသိရှင်ကြားပြပြသားသားရှင်းဆိုင်ဖြေရှင်းပြောဆိုနေတာပါ။အင်ပြည်တော်ပြောရေးဆိုခွင့်ရှိသူ George Hannes ကခုလိုပြောပါတယ
်။ I certainly wouldn't rule out the ability of the Speaker of the House to
ဒီကုန်သွယ်ရေးပြန်လည်ညှိနှိုင်းတဲ့ကိစ္စ Republican တွေဘက်ကထောက်ခံမဲ့ပူရအောင်အောက်လွှတ်တော်ဥက္ကဋ္ဌအနေနဲ့လုံနိုင်စွမ်းမရှိတော့ဘူးလို့ကျွန်တော်လုံးဝမပြောပါဘူး။ကျွန်တော်တို့ဘက်ကလည်းဒီမိုကရက်အမတ်တွေရဲ့ထောက်ခံမှုရအောင်နားချနိုင်မယ်လို့ယုံကြည်နေသေးပါဒီဒီမိုကရက်တဲ့အမတ်တွေပဲအမေရိကန်စီးပွားရေးဟာလူလတ်တန်းစားမိသားစုတွေရဲ့ဘဝတိုးတက်အောင်လုပ်ပြဖို့လိုတယ်ဆိုတာကိုစောစောကတည်းကထောက်ခံခဲ့ကြတာပ
ါအခုအချိန်ထိတော့ဒီမိုကရက်အောက်လွှတ်တော်အမတ်တို့ကပစိဖိတ်သမုဒ္ဒရာရပ်ဝင်းနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်ပေါ်မှာခိုင်ခိုင်မာမာဆန့်ကျင်နေပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ် Rick Nolan ကခုလိုပြောပါတယ
် The time has come for Congress to say noto these agreements
ဒီဘောတူညီချက်တွေကိုလွတ်တော်အနေနဲ့လက်မခံဘူးလို့ပြောရမယ့်အချိန်မှာဒါကိုဆုံးသတ်ဖို့အချိန်ရောက်ပါပြီစီးပွားရေးမှာထိပ်ပန်းရလူနည်းစုရဲ့အကျိုးအတွက်လျှို့ဝှက်စည်းစပ်ပြီးအများပြည်သူတွေမသိအောင်ထိန်းချန်ထားခဲ့တဲ့သဘောတူညီချက်တွေပါတကယ်တော့အမေရိကန်ပြည်သူတွေရဲ့အိမ်မက်တွေကိုဖျက်ဆီးမဲ့သဘောတူညီချက်ပါ
နောက်တစ်ချိန်ဘယ်အချိန်မှာထပ်ပြီးတော့မဲပေးမလဲပေးဦးမလားဆိုတာကတော့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိနာပေါ်မှာမူတည်နေပါတယ်သူကအခုလိုပြောပါတယ
် When America leads the world is saferFor freedom
အမေရိကန်ဥဆောင်တဲ့အချိန်လွတ်လပ်မှုနဲ့လွတ်လပ်တဲ့ကုသရေးဝယ်ရေးမှာကမ္ဘာကြီးအနေနဲ့လုံခြုံမှုရှိပါတယ်ကျွန်တော်တို့ဥဆောင်ရမယ့်အချိန်မှာကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ဥပဒေတွေကိုတရုတ်နိုင်ငံကပြဋ္ဌာန်းခွင့်ကိုကျွန်တော်တို့ပေးလိုက်မယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေရောကျွန်တော်တို့ထုတ်ကုန်တွေကိုပါဘေးဖယ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ
်အထက်လွှတ်တော်ကဒီပြုလိုက်တဲ့ကုန်သွယ်ခွင့်တွန်းမြေခွင့်အာဏာဥပဒေချမ်းမှာအလုပ်သမားတွေကိုတင်နန်းတွေပြန်ပေးရေးဥပဒေချမ်းကိုလည်းဖြည့်ဆွက်ထားပါတယ်အလုပ်တော်ဘက်ကလည်းအလားတူအချက်အလက်တွေနဲ့တပုံစံနဲ့အတူမပြုတ်နိုင်မှုဆိုရင်ကုန်သွယ်ရေးဥပဒေကြမ်းဟာလွတ်တော်မှာရှေ့တိုးအောင်ဆောင်ရွက်နိုင်တော့မှာမဟုတ်ပါဘူး။ဒီလိုရှေ့မတိုးနိုင်မှုဆိုရင်သမ္မတဥပမာရဲ့အဓိကစီးပွားရေးအစီအစဉ်ပါအချက်တွေလည်းမရေမရာနဲ့ပဲအဆုံးသတ်သွားနိုင်ကြောင်းပါခင်ဗျာ
။ကိုသိန်းထိုက်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ခဲ့ရတာပါရှင်။ခုတ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးတဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ
တော်ရရှိမြတ်ခင်ဗျာရှစ်တော်အားရှစီဂိမ်းစ်မှာမြန်မာလူငယ်ဘောလုံးသင်းဘောလုံးဘက်တီတက်လာတာကြောင့်နှစ်ပေါင်းများစွာချန်ပီယံဘွားနဲ့လဲလွဲတဲ့ဖြစ်ပြီးအဆုံးသတ်ဖို့နှိစက်ပြီလားဆိုပြီးမျှော်လင့်ချက်တွေလည်းပေါ်ပေါက်ခဲ့ပါတယ်မြန်မာအားကစားပြန်လည်ဦးမော်လာစေမဲ့အားတက်စရာခြေလှမ်းတစ်ရပ်ပဲလားနှစ်ပေါင်းများစွာနောက်ကျချက်နေတဲ့မြန်မာအားကစားရှေ့လမ်းပြန်ရောက်လာမဲ့တင်ဂီတာတစ်ခုလားဆိုပြီးတော့လည်းအများကတွက်ခဲ့ကြပါတယ်ဒါမှလည်းမြန်မာအားကစားနဲ့ပတ်သက်လို့နောက်ထပ်ကြော်ဖြတ်စရာအတားအဆီးတွေစိန်ခေါ်မှုတွေဘာတွေရှိနေသေးတယ်လဲဆိုတော့ကျွန်တော်ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ဒီ SEA Games မှာရွှေတိရစ္ဆာန်နဲ့လွဲခဲ့ပေမဲ့မြန်မာအသင်းချူချူဆဆကစားသွားတာကိုကျင်းနေကြတဲ့သဘောထားတွေကျွန်တော်ကြားနေရတယ်ဆိုတော့ဒါမြန်မာကစားအားကစားပြန်လည်ဥမော်လာမဲ့အရေးအယောင်ဖြစ်နေမျှော်လင့်နိုင်ပြီလားဆွေးနွေးကြမဲ့သူတွေရဲ့ရေဝီအမြင်တွေကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဒီအားကစားကလောင်ရှင်ဆရာဦးမြတ်တက်ကအမြင်ကိုအရင်ဆုံးကြားချင်ပါတယ်ဆရာဦးမြတ်တက်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးပြန်လေဦးမော်ကလာဆိုတော့ဆရာရဲ့ဦးဒီမှာကျွန်တော်တို့ဘောလုံးဝတ်တက်တာ U23 ပေါ့လေတက်တန်းလိုက်ပေါ့လေအဲ့တော့တက်တန်းလိုက်အတင်းကကျွန်တော်ဘောလုံးဝတ်တက်လာတယ်ထိုင်းကိုရှုံးတယ်ပေါ့လေအဲ့တော့ထိုင်းကိုရှုံးတဲ့နေရာမှာလေဟိုဒါကျွန်တော်အာဟောမဟုတ်ပေါ့ဗျာအုတ်ချုပ်သူဆရာဦးသားတူအောင်ရဲ့အာဟောကကျွန်တော်တို့ကတာစိတ်ထဲမှာကျူးသားမှုပဲရှိပါတယ်တဲ့ပေါ်လုံးပြညာမှာတော့တို့ကအရန်ကိုတာလုံးมาလေတဲ့အဲ့တော့ကလေးတွေဘလူဝဲတက်တာပြင်းနိုင်နိုင်လားဟလာထိုင်းကိုကျိုးရရကစားတာတော့ကျွန်တော်ကိုယ်ပြီးပါတယ်အများကြီးတို့တော့လေဒီတက်ဖြစ်ဆောင်မှုတို့ဘလူဖြစ်ဖို့ညာလို့ဖြစ်ဖို့တွေကတော့ဝေးနေသေးတယ်ထင်နေရတယ်ဝေးနေသေးတယ်ဘာလို့တော့ပေါ်လုံးတကယ်တက်တယ်မတက်ဘူးဆိုတာလက်ရွေးတင်တင်းနဲ့ကြည့်ပါလေ
ဟုတ်ကဲ့
လေရည်ရင်ပြေးစစ်လေလေရည်ရင်ဒီမှာကံဒီဘာရင်းနိုင်ကလေးအဲ့ဒါနဲ့ကြည့်ရပါတက်တန်းလိုက်လည်းမကြည့်ပါဘူးကဘာမှမကြည့်ဘူးအရှမလည်းမကြည့်ဘူးဘယ်မှာမှမကြည့်ဘူးတက်တန်းလိုက်လည်းလေ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့တခုရှိတာပေါ့နော်ဒီဘောလုံးအားကစားနည်းကတော့ဒီလူများအာယုံစိုက်တဲ့ကစားပွဲလည်းဖြစ်တယ်တခြားဒီအားကစားနည်းတွေမှာကြာတော့အခြေအနေကဘယ်လိုရှိလဲဆရာ
ပူဆိုးတာပေါ့ဗျာကိုဆိုးတာပေါ်ဆိုတာကသူကရွှေ12ခုပဲရတယ်လေ
ဟုတ်ကဲ့
ကိုကခုနှစ်ဆယ်နဲ့ကိုမှာစီးကိန်းမှာကျွန်တော်တို့ရွှေ26ခုရပြီးတဲ့နောက်ပိုင်းအင်ဂျင်လုံးခဲ့တယ်2013က84ခုဆိုတဲ့ဒီမတအောင်ဖို့ကောင်းတဲ့အကြီးအတွက်နောက်ပိုင်းအဲ့ဒီအတခုကလွယ်လို့ပေါ့လေ84တခုကစလို့ဒီနေ့တည်းကြီးကျွန်တော်တို့ကဒီပေါ်မှာလုံးတဲ့စီးကိန်းနေမှာရွှေစု20ဘယ်တော့မှမကျော်ခဲ့ပါဘူးအဲအဲ့ဒါတော့ဒီစီးကိန်းတရားတွေအတိအကျပဲလေ2013ကိုယ့်အိမ်မှာဟိုအိမ်ကွေးမှာလုံးတော့တာ84လုံးရတာဟု
တ်ကဲ့
ဆိုတော့အနည်း40နီးပါးကျွန်တော်တို့ရွှေ20မရခဲ့ဘူးပေါ့ဗျာဒီပေါ်မှာထွက်ပြန်ရင်မရဘူးပေါ့ဟိုအရှင်လုံးရင်တော့လေ84လုံးရတယ်ပေါ့အဲအဲ့ဒါဆိုရင်တော့လေဟိုအဲ့အဘော်လေးအဲ့ဒီနေထားပါပဲ
။ဟုတ်ကဲ့အခုလဲကျွန်တော်ကြည့်ရသလောက်တော့ဗောလေးဟိုနိုင်ငံတကာနဲ့ဒီအာရှအဆင့်ကိုပဲထားပါဦး။အခုအရှိတောင်အာရှဒီစင်နိုင်ငံပွဲမှာတော့မှဟိုထိတ်တုံးထိတ်တန်းမိုင်းမှာမရောက်တော့တွေ့ရတယ်လေ။ဟိုခါလဲတော့မကြုံဖြစ်နေ။ဟု
တ်ပါတယ်ဟုတ်ပါတယ်ဆရာ။ဟိုခုနှစ်ပဲလေ
။ဟုတ်တယ်
။ကျွန်တော်တို့တူက2013တော့ကသူကရွှေတရားရမယ်ဗျာ။နံပါတ်1ရမယ်ဆိုပြီးတော့ဟိုကြိုးစားတယ်ဗောလေ။အဲ့တော့84ပြီးရတယ်။ဒုတိယရတယ်။နောက်ပြင်ခွဲကြော်ကြော်လောက်လေးမှာကျင်းပါတယ်ဟို2015စီးကိန်းကြတော့ရွှေ12ခုနဲ့နှစ်ပတ်ဆိုပြီးဖြစ်သွားတယ်အဲ့တော့ဘယ်လိုဒီကွာဟာလေးပေါ့ဗျာအဲ့ဒါပဲပေါ့ဒါပါပဲ
ဟုတ်ကဲ့ဆရာရောဒီမြန်မာအားကစားဒီဘောလုံးအပါဝင်ပေါ့လေမြန်မာအားကစားတိုးတက်ဖွံ့ဖြိုးဖို့ကအဓိကလိုအပ်ချက်တွေကဘာတွေရှိနေရလဲဥမာဆိုတော့ဟိုတင်းတန်းနေတင်းတန်းဆရာတွေလား
ဆရာထွေးတို့လည်းအကြောင်းထပ်ပါပြီလူငယ်မျိုးဆက်တွေမဝင်နိုင်ဘူးကျောင်းပေါင်းဆောင်ပွဲပြည်နယ်တိုင်းပွဲမလုပ်နိုင်ဘူးရင်းရှိစီမံချက်မရှိဘူး2013တော့လည်းဆရာတို့ဒီလိုနဲ့ပဲကျွန်တော်တို့ဒီလိုဆွေးနွေးမှုတွေလေ
ဟုတ်ကဲ့
အဲ့ဒီမှာလည်းဟိုကျွန်တော်လည်းပြောခဲ့ပါတယ်လူမျိုးဆက်တွေမရှိဘူးအင်တာစကူးမရှိဘူးပြည်နယ်တိုင်းမရှိဘူးရင်းရှိစီမံချက်မရှိဘူးလက်ဘူးတိုက်တဲ့ပွဲတွေလုပ်ချင်တဲ့အချိန်လုပ်တယ်ခါလုပ်ချင်တဲ့ပွဲလုပ်တယ်นี่สิมันโลภจองหน้าบัวတော့မရှိဘူးမျိုးသားတကုံဆိုင်မရှိဘူးတော့ပြိုင်ပွဲလည်းမရှိဘူးကစားသမားလည်းမရှိဘူးအဲ့မရှိဘူးနှစ်ခုနဲ့ ဘာသာဘယ်လိုတက်အောင်လုပ်မလဲကျွန်တော်လည်းအဲ့ဒါတော့လက်ညံမမြူရ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကျွန်တော်တို့စီမံဒီပင်နယ်အားစားစီစဉ်တဲ့တင်ပြနေတဲ့ကျွန်တော်တို့ဝိုင်းတော်သားကိုရန်နိုင်လည်းရှိနေမှာကိုရန်နိုင်ကိုအမြင်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့အစပိုင်းမှာဆွေးနွေးနေတာကတော့ကိုရန်နိုင်ဒီမြမဘောလုံးသင်းရဘောလုံးပွဲထိတော့တက်လာတာမှန်တယ်ဒါပေမဲ့ဒါဒီမြမအားစားတစ်ခုတော့ပြန်လဲဥမော်လာမယ်အရေးအယောင်ထိကျွန်တော်တို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကိုဆွေးနွေးနေတာပါကိုရန်နိုင်အမြင်လည်းဆွေးနွေးပါအောင
်အားစားတစ်ခုလုံးအနေနဲ့ပြန်ပြီးတော့ဟိုဥမော်လာဖို့ဆိုတဲ့ဥစ္စာကတော့တော်တော်လေးတော့လောက်ရအောင်ပဲဗျဘောလုံးအနေနဲ့ဆိုရင်တော့မျှော်လင့်ချက်လေးတွေရှိလာတယ်ပေါ့လေအခုတွေ့ရတဲ့အနေထားလေးတွေကဟိုဘယ်လိုလဲဒီတိုးတက်မှုလေးတွေ့လာရတယ်အားရစရာလေးတွေတွေ့လာရပေါ့ဘောလုံးတင်းကအခုဒီ UNICEF ကဘာဖလားမှာဆိုလဲကျွန်တော်တို့ခြေစစ်ပွဲအောင်တယ်ကစားတာလည်းမဆိုးဘူးဗျကစားသမားလေးတွေအခု U23 ဆိုရင်လည်းအရှိတော်အရှိတမာဖိုင်နယ်ပြန်တက်တယ်အဲအထူးသဖြင့်အားရစရာကောင်းတာတော့ကစားသမားလေးတွေကဟိုလိုမျိုးပေါ့ကစားတဲ့ဥစ္စာလေးတွေကတိုးတက်လာတာအောင်တွေ့ရတယ်အဘောလုံးနေနေတော့နည်းနည်းလေးတိုးတက်မှုလေးတွေ့ရတယ်ပေါ့ဗျာဒါပေမဲ့တခြားအားကစားတွေမှာကြတော့ကျွန်တော်တို့ကတော်တော်လေးကိုဟိုအားရစရာမကောင်းဘူးဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့2013စီဂိမ်းမြန်မာနိုင်ငံမှာလုပ်တယ်ကျွန်တော်တို့ကသူတစ်စိတ်ပြင်ရခဲ့တယ်အများကြီးပဲဟိုဘယ်လိုပြောမလဲဟိုနိုင်ငံလိုက်ဆိုရင်ကျွန်တော်တို့ဒုတိယရခဲ့တယ်ဒါပေမဲ့အဲ့ဒီမှာအများစုကကျွန်တော်တို့ကဘယ်ရရလဲဆိုတော့ဂျူးရအားကစားပြိုင်ပွဲတွေရရတယ်နောက်အင်ရှင်ဆိုတဲ့အားသာချက်တွေကနေပြီးတော့ကျွန်တော်တို့ကယူခဲ့တယ်ယူရအောင်သာပွဲရတာကပြပါတယ်သူတို့ကြောင့်လည်းကျွန်တော်တို့ကအဲ့ဒီပြိုင်ပွဲတုန်းကမျက်နာမငယ်ခဲ့ရတာအခုမငယ်ခဲ့ရတာကျွန်တော်တို့ဒုတိယအထိရခဲ့တယ်သူတို့စီကစုတွေအများကြီးရခဲ့လို့ဒါပေမဲ့တခြားပြိုင်ပွဲတွေကျွန်တော်တို့သွားပြိုင်တဲ့အခါကျတော့ကျွန်တော်တို့အနေထားကဘယ်တော့မှဖြစ်နေလဲဆိုတော့နံပါတ်9ဒီအရှိတော်အားရှာမှာပဲကြီးလိုက်မယ်ဆိုရင်ကျွန်တော်ကနံပါတ်96ဆိုတာတော့ရှားပါတယ
်တဝက်တောင်မကျိုးဖြစ်နေ
ခုနှစ်နဲ့ရှစ်မှာတော့များတယ်အဲ့တော့ကျွန်တော်အောက်မှာကမ္ဘောဒီးယားရဲ့လာအိုရဲ့ဘရူနိုင်းရဲ့အခုနောက်ဆုံးတီမောပေါ့အဲ့ဒီနိုင်ငံ၄နိုင်ငံပဲရှိတယ်အဲ့တော့ကျွန်တော်တို့ရဲ့အားကစားအနေထားကခုနဆရာမြတ်သက်ပြောသလိုပဲတိုင်ပွဲတွေမရှိဘူးအားကစားပွဲတွေမရှိဘူးဆိုရဥစ္စာကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေထားပေါ့ဗျာအရင်တော့ဆိုတော့ပြည်နယ်နဲ့တိုင်းပွဲတွေရောဒီဘောလီဘောဆိုလည်းတကွန်ဆိုင်ပွဲတို့ဘာလို့ညာတို့အများကြီးပြေခုံပြပွဲအခုပြေခုံပြဆိုရင်စုကမရသလောက်ဖြစ်နေအဲ့ဒီအခြေအနေတွေနဲ့ဆိုတော့ကျွန်တော်တို့ရဲ့အားကစားတစ်ခုလုံးအနေနဲ့ဥမော်လာဖို့ဆိုဥမော်လာပြီလားဆိုတဲ့အဥ္စာကတော့တော်တော်လေးပြောရခက်တဲ့အနေထားပြီးခဲ့တဲ့စီးကိန်းနဲ့ပြန်ရှင်းကြည့်လိုက်မယ်ဆိုတော့ကျွန်တော်တို့ကသူစိတ်ကအယံกว่า
တ
ော်တော်လေးกว่า
ဟုတ်ကဲ့ကျွန်တော်စနေဝက်ရဲ့ဒီအားကစားဆောင်မရှင်ဦးရဲမင်းဦးလည်းရောက်နေပါတယ်ဦးရမင်းဦးကလည်းဒီဆိုဆောင်းဖို့ကိုအားစားဆောင်မရင်းနဲ့ပတ်သက်ပြီးဟိုရေးသားဖော်ပြနေပြီးတော့နောက်ဟိုတောက်လျှောက်လို့လို့ဒီကိစ္စတွေကိုကာပါလုပ်နေတဲ့လူတယောက်လည်းဖြစ်တဲ့အတွက်ဟိုကျွန်တော်မေးချင်တာကတော့အခုဘောလီမြမဘောလူငယ်ဘောလုံးအသင်းကဘောလူဘွဲတီတော့တက်လာတယ်ဒါပေမဲ့လည်းဟိုအခုစောစောပိုင်းမှာဆွေးနွေးသွားကြတဲ့ပုံစံတွေအကုန်လုံးကတော့အားစားတစ်ခုလုံးအနေနဲ့ကတော့ဟိုပြန်ပြီးဥမော်လာလို့မစုံနိုင်သေးဘူးဆိုပြီးရှေ့ကလူတွေကတော့ဆွေးနွေးသွားတယ်ဦးရမင်းဦးအမြင်လည်းပြောပါဦးခင်ဗျာ
ကျွန်တော်အမြင်ကတော့ဒီအားကစားမှာအိုလံပစ်အားကစားနည်းပေါ့ဒီကမ္ဘာလုံးကကိုအိမ်မှပြူပြီးတော့ဒီအားကစားနည်းတိုင်းဒါဒီစိတ်ပါလက်ပါဘူးပေါ့နော်လေ့ကျင့်ပြူထောင်ပြီးတော့ပေါ့တကယ်ကိုနိုင်ငံလိုက်အတင်းလိုက်ကိုရှင်ပြိုင်နေတဲ့အားကစားနည်းတွေရှိပါတယ်အဲ့တော့ကျွန်တော်ကအဲ့ဒီအားကစားနည်းတိုင်းတူတူမှာအားနည်းနေတာပေါ့ဗျာအားနည်းချက်တွေတော့ရှိနေတယ်အဲဒီအရင်ကဘယ်ဆုံးအနှမှုလေးတွေရှိနေသေးတယ်ဒီဒီအစရသမားလူငယ်ရဲ့စံခိုင်မှုကဆက်လေ့ကျင့်ဖို့ကွင်းနောက်ဆုံးညာအစရပစ္စည်းအတုံးဆောင်အစားပေါ့လေဆိုတာကဘုလက်ရှိအခြေအနေနဲ့တိုးတက်မှုတချို့ရှိလာတယ်ဆိုရင်ဒါအားရကျင်းလာတဲ့အခြေအနေမျိုးမဟုတ်သေးပါဘူးဟောဒီအခြေအနေကိုကျွန်တော်တို့ဖြတ်ပြီးတော့ပုံကောင်းအောင်ဘယ်လိုလုပ်မလဲပါလုပ်ပြင်မလဲအဲ့ဒါကအစိုးရရောဟာနောင်နိုင်အားလုံးပေါ့ဗျာအခုလေပြီးမနိုင်ရောအစိုးရရောနောက်ဆုံးပြည်သူတွေရောလုပ်ငန်းရှင်ရောဒီ institution တွေရောအားလုံးမှာတောင်းအောင်ရှိပါပဲအဲ့တော့မှန်မှန်ကန်ကန်ကိုသိချသုံးသပ်ပြီးတော့ဆောင်ရွက်သွားမှာပဲရပါလိမ့်မယ်ဒီစိတ်သက်ရှိရုံအားပေးမှုရှိရုံနေနဲ့တော့ဘယ်လိုမှတကယ်ကိုတောင်းတဲ့မောင်းတဲ့အရှင်ပြိုင်နိုင်မှုဆိုတော့ အလိုဘောလုံးရမှာမဟုတ်ပါဘူးအားကစားတခြားဒီကျွန်တော်စိုးစောပြောကြတယ်အိုလံပစ်အားကစားမီးတွေအားလုံးမှာပါကျွန်တော်တို့တော်တော်လေးအားကောင်းမောင်းတာဖြစ်အောင်ပြင်ပြထောင်တော့ဖို့လိုပါလေ
ဟုတ်ကဲ့
နောက်ဆက်ပြီးကောင်းနေမှာလေဒီအားကစားပညာဒီအားကစားကဏ္ဍဆိုင်ရာအားလုံးကဘတ်ဂျက်ကစားပေါ့နော်အားကစားဖွံ့ဖြိုးရေးဘတ်ဂျက်ကိုအစိုးရကနှစ်ဆင်ဘယ်လောက်သုံးသွားမလဲအလို့တော်ကြီးကတော့ဘယ်လောက်ခွင့်ပြုမလဲဒါကြီးအလုံးအရေးကြီးပါနောက်တစ်ခုအားကစားဝန်ထမ်းနာဆိုတာမျိုးလည်းကျွန်တော်တို့ဖွဲ့စည်းထားတာရှိတယ်။အဲဒီမှာရှိနေတဲ့ဝန်ထမ်းတွေရဲ့ mindset တွေ capacity တွေအားကစားကဏ္ဍတိုးတက်အောင်လုပ်ကင်ပေးခြင်းနဲ့စိတ်ထားကောင်းတွေပိုပြီးဖြစ်ထွန်းလာလို့ဆိုပါတယ်။အဓိကကြဆုံးကဝင်ငွေတိုးဖို့ပဲကြ။ဒီဝင်ငွေတိုးလာမယ်ဆိုရင်အလတ်ချင်ကြီးလည်းပူရလာမယ်ဆိုရင်အထူးဖြင့်လူငယ်တွေပေါ့ဗျ။အားကစားတွေတခြားလှုပ်လာကြမှာပဲ။ပတ်စာသင်ကောင်းတွေကအခုချိန်ကြီးအားကစားခွင့်အားကစားပြည်ပြည်ဆိုတော့မရှိဘူး။အဲ့တော့အဲ့တော့အခြေခံကစပြီးတော့ကိုထပ်ပြီးတော့ကိုအင်တာရရဲ့ပြည်ဝင်ကြောင်းအမှုတွေဆက်လုပ်ကြအောင်မယ်လို့ပဲကျွန်တော်တုံ့ပြန်ချင်ပါသေ
းတယ်။ဟုတ်ကဲ့ပါခင်ဗျာ။ဟိုနောက်တစ်ခုကစောစောကဟိုဆရာဦးမြတ်တက်ကတော့ဆွေးနွေးသွားတာရှိတယ်ပေါ့လေဒီတိုင်းနယ်ပြည်နယ်ပွဲလည်းမရှိဘူး။စသဖြင့်ဟိုမှာကျွန်တော်ကဘောလုံးနဲ့နမူနာပြောနေကြတာဆိုတော့ဟိုဘောလုံးမှာဆိုလို့ရှိရင်လည်းဘောလုံးလေ့ကျင့်နိုင်တဲ့အဲ့လိုအခြေခံကောင်းတွေအခွင့်အလမ်းတွေမရှိဘူး။ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာနောက်ပိုင်းမှာဒီကလပ်အသင်းတွေဘာတွေပေါ်လာတာမျိုးတွေတော့ကျွန်တော်နည်းနည်းတွေ့ရတယ်ဆိုတော့ဒါတွေရောဒီဘောလုံးအားကစားတိုးတက်လာဖို့ဆရာဘလောက်တိုင်းတာတီအထောက်အကူဖြစ်လဲဒီကလပ်အသင်းတွေက
အဖြစ်ပါပဲဖြစ်ပါပဲဟိုအားကစားဆိုတာလဲဟိုပါပရော်ဖက်ရှင်နယ်ပဲလေဒီအားကစားနည်းဆိုပါအမဘောလုံးအသင်းဆိုလဲဘောလုံးကစားသမားတွေဘောလုံးအသင်းတွေရှိလာတယ်ဆိုတာလဲဒါအားလုံးအသင်းတွေရောကစားသမားတွေရောပရော်ဖက်ရှင်နယ်ဖြစ်ဖို့ရတယ်နောက်တစ်ခုကမျက်လုံးပေါ့ဗျာဘောလုံးကံမယ်ဘောလုံးကံပါဖြစ်လာမယ်ပေါ်ရီဘောပုံရင်ပါဖြစ်လာမယ်ကြက်တော်ရရင်ပါဖြစ်လာမယ်အဲ့လိုပါဖြစ်လာမယ်ဆိုရဲမိကုံနဲ့ပတ်သက်ပြီးတော့ဒီရှင်ကြီးလောက်ဆရာမမောလောက်ဆရာအင်ဖန်တစ်တူမလုံးကောင်းကောင်းရှိဖို့လိုရယ်အမခံပြတဲ့တုံတရားတွေရှိဖို့လိုရယ်အဲ့လိုကြည့်လာမယ်ဆိုရင်ဟိုဘောလုံးရောဗျာဟိုဘောလုံးကံစားတယ်ဗျာပေါ်ရီဘောပုံစားတယ်ပေါ့ဗျာဒီလိုအရွယ်တူအရစကားနဲ့လည်းပြောလို့ရပါတယ်ဒါပေမဲ့ဒီ professional ကအချိန်ကိုတိုးတက်လာမယ်အနေအထားမျိုးရှိပါတယ်။ဘာလို့ပြောပြောဒီမြန်မာ national league လို့ဘောလုံးမွေးဟိုပြိုင်ပွဲပေါ့ဗျာ။ဒီပြိုင်ပွဲမျိုးကြီးညီဆန်းဆန်းပြူအလုပ်လာတိုင်းလာကြတယ်ပေါ်ထွက်လာတယ်။ဒါမျိုးကတော့ဒါကျွန်တော်တို့ကြိုဆိုရမှာပေါ့
။ဒ
ါကိုပဲရှိပြီးသားအနေအထားကိုဘယ်လိုပိုကောင်းအောင်ဆက်လုပ်မလဲပေါ့နော်။အဲ့ဒါ policy ရောဒီ contribution ရောအဲ့ဒါတွေတခြားကောင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ဟုတ်ဆရာဦးမြတ်တဲ့အမြင်ရောဆရာဒီ club အသင်းတွေဘာတွေပေါ်လာတာဒီဘောလုံးလောကအတွက်ဘယ်လောက်တိုင်းတာတိအထောက်အကူဖြစ်စေလဲဆရာ
အဲဘောဖြစ်ပါလေဆရာအထောက်အကူရှိပါတယ်အဲ့ကြလေးကြီးရှိနေလို့လေကျွန်တော်တို့အသင်းလေးတွေရဲ့လို့အစ်စ်မိမိလေးတွေဖြတ်ပြိုင်နိုင်နေတာပေါ့လေ
ဟုတ်ကဲ့
ဘောလုံးကတော့ပြိုင်ပွဲတွေလည်းရှိတယ်ဆရာတင်းတွေလည်းရှိတယ်ပေါ့လေတခုလေကျွန်တော်လေရင်းစိန်အသင်းကြီးကိုဆွဲမတင်နိုင်သေးတာကလွယ်လို့ပေါ့ဟ
ို
ကျွန်တော်တို့စီးကိန်းကိုဆွဲတော့တယ်ဆရာဦးတင်အောင်ပေါ့လေအဆက်လို့ရနေကိုယ်ဒီအောင်လို့ခင်ဗျားအဲ့ဒါ UNICEF ကိုဆွဲတာနော်တဲ့လေးစင်ဒီကိုဆွဲတာမဟုတ်ဘူးတဲ့ဟုတ်တာပဲဒီပြောတာလေကျွန်တော်လေးစင်
ဒါပေါ့ဆရာ
အတင်းကြီးရဲ့နေထားတော့ဟိုလေးကိုရုံးပါလာနေနေထားတယ်လေဒါပေမဲ့လည်း UNICEF ကို23ကိုအဆင့်မြင့်လာတာနဲ့အမေကလေးစင်ဒီလည်းအဆင့်မြင့်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့ဆရာတခုရှိရာအခုဘယ်လိုပြောမလဲအခုလို့အားကစားဘောလုံးပေါဝင်အားကစားလောကနှိမ့်ချနေတဲ့ကိစ္စကဒီဟိုအစိုးရပိုင်းအနေနဲ့ရောဆက်စောကတော့ကိုရဲမင်းကတော့ထောက်ပြသွားတယ်လွတ်တော်တို့ဘာလို့ကအစ
ဟို
ပံ့ပိုးမှုတွေပေါ့လေအစိုးရပိုင်းကပံ့ပိုးမှုတွေကလက်တလောအတိုင်းအတာမှာဘယ်လောက်ထိလိုအပ်ချက်တွေရှိနေလဲဆရာဆရာမြင
်ဒီလိုအများကြီးလိုမယ်ထင်တယ်အများကြီးလိုမယ်ထင်တယ်ဆိုတာကျွန်တော်လည်းအဲ့ဒီ budget ဒီဆရာလေးတော့သိနားမလို့ဘူးဒါပေမဲ့ကျွန်တော်လိုပေါ်ပြဟိုအားလုံးကဒီကဏ္ဍကကြည့်ရတော့လေဒီနေ့တိုင်းပွဲတစ်ခုဟာသိန်းတစ်ထောင်လောက်ကုန်တယ်ထင်တယ်ဆိုတော့သူအရင်းကြီးခေါ်ပြန်ဝဲတွေလုပ်ဆိုတော့အဲ့ဒါကျတော့သူတို့ဒီမှာရှိရလားပေါ့ပြန်ပွဲတွေလုပ်ဖို့လေကျွန်တော်တို့ကဒါပြန်ပွဲတွေလုပ်ပါဒယ်လီလုပ်ပါဟဲ့လားမှန်မှန်လုပ်ပါဟိုနေ့ကနေချန်ပီယံရှစ်လုပ်ပါဒါပြောတာဟုတ်အဲ့ဒီပြန်ပွဲတွေလုပ်ဖို့အတွက်ကျွန်တော်ဆရာရင်းနှီးသုံးတာကလို့ဘတ်ဂျက်ရှိသလားဘတ်ဂျက်ချပြီးသလားအဲ့ဒါလေဒီကဏ္ဍအတွက်အခက်အခဲလေရှိနေတာပေါ့နောက်တစ်ခုကတော့ဆရာရဲ့ကျွန်တော်နိုင်ငံကြီးတွေပါလေနာမည်လည်းပါဘူးနိုင်ငံရေးစီးပွားရေးမတည်ငြိမ်နဲ့မတက်ဖဲနဲ့တော့ဒီအားကားလို့စာပေနည်းပညာလို့ရေးကြည့်မှုလို့ချက်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကိုရန်နဲ့အမြင်ရောပြောပါအောင်ခင်ဗျာကျွန်တော်တို့ဒီ ဟိုဘယ်လိုပြောမလဲအားကစားလောကတိုးတက်လာဖို့အတွက်ကိုအစိုးရဘိုင်းတို့ဒီဟိုဟိုဘယ်လိုပြောမလဲလူမှုပတ်ဝန်းကျင်အတိုင်းဝိုင်းရပဲဖြစ်ဖြစ်ပေါ့လေအစစဟိုဖက်ဖက်ကပုဂ္ဂလိကဘိုင်းအစိုးရဘိုင်းပေါ့နော်ပုဂ္ဂလိကဘိုင်းကတော့ဟိုကလပ်အသင်းတွေထောင်ပါတွေထောင်ဆိုပြီးတော့သူတို့လည်းဟိုလုံးတင်းတော့တော့လုံနေကြတာပဲဆိုတော့ဘယ်ဘိုင်းနေမှာပို့ပြီးတော့အားမြင့်ပေးမယ်ဆိုလို့ရှိရင်အားကစားလောကပို့ပြီးရှေ့တက်လာနိုင်လဲ
ဟုတ်ကဲ့ဟိုရှေ့ရဆရာမြတ်သက်ရဆရာဦးရမင်းဦးရောပေါ့နော်ပြောသွားတာရှိပါတယ်သူတို့အမြင်နဲ့လည်းကျွန်တော်ထောက်ခံပါတယ်ဟိုကျွန်တော်တို့ကဒီ club အသင်းတွေဘာတွေလုပ်တယ်ဆိုတဲ့ဥစ္စာလည်းကိုကောင်းပါတယ်ဒီဘိုင်းကဒါဟိုဘယ်လိုပဲဖြစ်ဖြစ်ဟိုငိတ်ကြနေတဲ့အချိန်မှာဒီလိုမျိုးဟာတွေလုပ်လာတာတော်တော်လေးအားဟိုအားရစရာကောင်းပါတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့လည်းမလုံလောက်ဘူးဗျအဲ့တော့အစိုးရကအစိုးရတော့လွတ်တော်တော့ဘတ်ဂျက်ဘယ်လောက်သုံးမလဲဘယ်လောက်သုံးနေလဲဆိုတဲ့ဥစ္စာကအရေးကြီးတယ်အဲ့တော့ဒီဥစ္စာကိုမတုံးမှုဆိုရင်လည်းအခုတုံးနေရနေဆိုတော့ဒီထက်တိုးပြီးတုံးဖို့လိုတယ်တခြားနေရာတွေမှာတုံးနေတာတွေလည်းရှိတယ်ဗျအဲ့တော့တခြားနေရာတွေမှာတုံးလို့ဒီပိုင်းကိုလည်းမြင့်မြင့်ပြီးတုံးဖို့လည်းလိုတယ်တုံးနိုင်တဲ့အနေထားရှိအောင်လည်းလုပ်ဖို့တော့လိုတာပေါ့လေနောက်တစ်ပိုင်းကနောက်ဟိုဒီအားသာဝန်ကြီးဌာနတစ်ခုတည်းနဲ့လည်းမပြီးပညာရေးပိုင်းပညာရေးနဲ့အားသာဝန်ကြီးဌာနပေါင်းလုပ်ဖို့လိုတယ်နောက်အစိုးရလည်းဒါကိုပံ့ပိုးဖို့လိုတယ်ကောင်းနေမှာဘလူဝဲဖြစ်ဖြစ်ဒီအစိုးရတွေလွတ်တော်တွေအနေနဲ့လည်းကောင်းနေကိုဘလူဝဲဖြစ်စီမံကိန်းတွေဆယ်ပလန်တွေချပြီးတော့ဒီအားကစားပွဲတွေဒီအားကစားကွင်းတွေမဖြစ်မနေလှုပ်ဆောင်အောင်မယ်ဆိုတဲ့ဟာမျိုးတွေလှုပ်ဖို့လည်းလိုတယ်ကျွန်တော်မြင်တာတော့တော့ကျွန်တော်ဒီရက်ပိုင်းမှာပဲဟိုကျွန်တော်တကယ်ချင်းတယောက်နဲ့ဒီ online မှာပြောပြတာပါတော့ထိုင်းရတကယ်ချင်းတယောက်ကောင်းလုံးနဲ့ထိုင်းမှာနေလာခဲ့ပြီးတော့ပြီးတင်တော့တော့တည်နေမယ်ထိုင်းမှာတဲ့ကျောင်းသားပေါ့နော်ဒီသူငယ်တဲ့ចောင်းသားမနဲ့တိုင်းចောင်းကိုပတ်ပြီးရတယ်သူငယ်တဲ့ចောင်းသားဆပြီးတော့ဗောနော်အကုန်လုံးပြီးတော့အားကစားခြင်းကနေတိုင်းပါတယ်တဲ့တရက်ကိုဟိုတရက်ပြီးတော့အားကစားလုပ်ရတယ်တဲ့အဲ့မှာမှတော့ဝါသနာအားသာချက်ဘာညာနဲ့ तू ပြောတာ तू အကုန်လုံးနဲ့တိုင်ပြီးတော့မှ तू အဲ့အဆင့်ဆင့်အဆင့်ဆင့်လောက်သွားပြီးတော့မှဘယ်သူကဘယ်အားကစားနည်းမှာဘယ်လိုထူးကြလဲအဲ့ဒီဟာမှာလောက်သွားတာတော့အားကစားအခုထိုင်းတဲ့ဟိုဟာဆိုပဲကြည့်လေကျွန်တော်တို့ဒီလူကောင်လူဘောလုံးသမားလေးတွေကဖိုင်းတက်စာအများကြီးဟောဖြစ်တယ်လူကောင်လည်းညက်တယ်ဖိုင်းကလူကောင်ကြီးအကြီးကြီးတယ
်ဟုတ
်တယ်သူတို့ကခုနပြောလို့မသူငယ်တန်းကလေးကစပြီးတော့မနက်တိုင်းကျောင်းကိုဟိုပတ်ပြီးရတယ်ဆိုတော့စဉ်းစားကြည့်လေကျွန်တော်ကတော်တော်လေ
းဟုတ်တယ
်ဟိုကွာတယ်ဟိုပြီးတော့ထိုင်းမှာဆိုရင်ကျွန်တော်ဟိုတလောကကျွန်တော်ထိုင်းကိုရောက်တယ်ဒီဘန်ကောက်မှာတော့ရိုးရိုးပန်းညာလေးပဲအဲ့ပန်းညာလေးမှာဟိုဆိုရိုးရိုးဒီလိုကိုလက်လုံရှားအားကစားလုံးဖို့လည်းမဟုတ်ဘူးအဲ့မှာပါရှိတယ်ဆိုတော့ volleyball ကိုရှိတယ် tennis ကိုရှိတယ်ပိုက်တော့ချင်းဆော့လို့ရတယ်တခြား indoor ဒီဟိုအားကစားလုပ်တဲ့နေရာတွေလည်းရှိတယ်ကသူကအဲ့ဒါကိုတေချာလုပ်ပေးထားတယ်တေချာလည်းထိန်းသိမ်းတယ်ကျွန်တော်ဒီမှာမရှိဘူးကျွန်တော်ကရှိသမျှဟာကြီးအကုန်လုံးဒီအားကစားကိုဟိုကသိမ်းလိုက်ဒီကသိမ်းလိုက်တယ
်အဲ့လိုမျိုးလုပ်
ကြည့်တဲ့နေရာကြီးကပေးမကန်အကြောင်းနေမှာဆိုလည်းအဲ့လိုပဲဒါအရင်ကတည်းကတုံးတာအကြောင်းနေမှာဘောလုံးကဘောအဲ့အခုဆိုမြင်ရတဲ့အတိုင်းဘောလုံးကဘောလုံးကစားဝင်မပြုတ်ဆိုတဲ့ဆိုင်းဘောကတော်တော်လေးကိုကဖြစ်နေတယ်လေအဲ့လိုမျိုးတွေဟိုအရင်တွေကရှိခဲ့တာတွေတော်ဘွားကြတ
ယ်အဲ့တော့ဆိုတော့ဒီအားကစားကဒီတိုင်းပြည်ဖွံ့ဖြိုးရေးမှာအရေးကြီးတဲ့အခမ်းကဏ္ဍရှိနေတယ်ဆိုတော့အတိအားဟိုလူလူကြားမှာပဲဖြစ်ဖြစ်အစိုးရကြားမှာပဲဖြစ်ဖြစ်ပေါ့လေဘလို့ဟိုရှိကြလဲဆရာဦးမြတ်တဲ့အရင်ဆွေးနွေးပေးပါအောင်ဆရာ
ဟုတ်ကဲ့ပါဆရာအဲ့ဒီဟာဟိုသူစစ်စစ်မှန်မှန်ကိုရှိတယ်နေပေါ့ဆရာရေဟိုတပွဲလို့ရှိတာမျိုးဟိုမြန်မာကောင်းအောင်မြန်မာလောက်အောင်လေးရှိပြလိုက်တာမျိုးမဟုတ်ခဲနဲ့တကယ်ကိုပြေကြစစ်စစ်မှန်မှန်နဲ့စိတ်ထဲမှာနှစ်ပြီးတော့ရှိနေတယ်ပေါ့ဒါမှသာကျွန်တော်တို့ကတက်မှာဟိုအားကစားဆိုတာလည်းဆရာတိတဲ့အတိုင်းဟိုစည်ရင်လိန်ကြလို့ရတာမဟုတ်ဘူးလေရှုံးရင်ရှုံးနေပဲဟိုနှစ်ကိုတစ်ကိုနဲ့ရှုံးတော့စည်ရင်လိန်ကြပြီးတော့နှစ်ကိုနဲ့နိုင်တယ်လို့လည်းလုံးလုံးမရဘူးသူရှိတိုင်းသွားတာပေါ့ဒါဒီ2015မှာကျွန်တော်အရှိတိုင်းပေါ်လာတာပဲလေပေါ်လာတော့တကယ်တမ်းဟိုကျွန်တော်တို့ကဆရာဦးရနိုင်ပြောသူပေါ့ဗျာဒီနိုင်ဝင်ကြီးဌာနတွေဘာလို့လဲအဲ့ဒီဝင်ကြီးဌာနတွေအဲသူတို့လုံထုံးလုံကြီးတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာသူတို့လည်းဘယ်လိုတွေရှိမလဲအဲ့လိုတွေပေါင်းစပ်ပြီးတော့ဟာလာ PDJ ပြန်ထည့်မလားဒါပညာရေးဥပဒေကြမ်းပေါ့ဟိုဒီနေ့ညတွေတော့ကျွန်တော်လည်းနားမလည်ပါဘူးခုနကအာရသနဲ့ဆိုင်တာဆို
ဟုတ်ကဲ့
PDJ ကြီးကျွန်တော်တို့ကဆိုနှစ်ချိန်ရှိတယ်ဒီတစ်ပတ်မှာ
ဟုတ်ကဲ့ဆရာ
ဘတ်စကတ်ဘောကစားရင်ကစားဟိုဒီလိုငါကိုရင်ကိုပေါ်လုံးကစားရင်ကစားဒါဟိုကျွန်တော်စေတန်းကျွန်တော်ဟိုအထက်တန်းအောင်နေအထိပေါ့လေရှိတယ်ဆိုအခုမရှိတော့ဘူးလားရှိတာတော့ကျွန်တော်လည်းမသိဘူးတကယ်လို့မရှိဘူးဆိုရင်လည်းကျွန်တော်ဆရာရဲမင်းတို့ဆရာရနိုင်တို့ထောက်ပြတယ်လို့အဲ့ဒီအမိကျမ်းမှာ
ဟိုကျန်တဲ့အတိုင်းမှကျွန်တော်မကြည့်ဘူးเนาะဥပဒေကြောင့်ဘယ်လိုဖြစ်နေတာဒီအားကားကိုအဲ၃ချိန်ထည့်ပြီးပါတယ်၄ချိန်ထည့်ပြီးပါတယ်အဲ့လိုတွေထည့်ဆွဲရင်ကောင်းမလားเนาะကျွန်တော်တို့ကအเจ้าမှာတာရဆရာရှိတယ်ဆိုတော့ကျွန်တော်တို့အเจ้าနေရနေရောရန်ကုန်တိုင်းလူတွေထွက်တယ်ညီမလေးတွေလူငယ်တွေဖြစ်လာတယ်ဥပါရဆရာတွေရောရှိသေးရလားမခန့်ဘူးလားဟိုဥပဒေကြောင့်လည်းပါလာပဲလူလဲကျွန်တော်တင်းကလေးကတော့ကလေးတွေအကျူးရှင်နေແມ່ນເລີຍເດດດີແຕ່ລະເດີ້ດີອາກະດາເຈິງຊິເດີ້ໂ
ຕເດຊາ
ຕາຍາຊິຫັ້ນບໍ່ລູຜິດເດລູເດີ້ເຈົ້າເວສຸດທິກະແນ່ລູລະບໍ່ດີມາຈ້າມີລູເ
ດີ້ໂຕ
ດີຫາຍແຍເຈົ້າວ່າອ້າຕົງຄົນໃດລົ້ມມາຕະແກຕິດມາບ່ຍອັນລູຄັນປ략ດີຕະເວລູດີແນ່ລົ້ມນີ້ເນາະໂຕເຈົ້າລູອິນຊິນປ략ຜິດຜູ້ສາແລ້ວນົາອຈາອີ່ປ략ສ່ອງອາມາລ
ີ
ໂອເຄອັນຈາມາຕະຄາ90ລောက်ແນ່ຕະຄາບໍ່ລູຜິດດີສູ້ຜິດນົາຕະຄາແມງງາຖ້ວດີຫາຍ12ຄູຍາເດີ້ເລအေးမဟာမူလေးကတင်လာပဲဗျာ
ဟုတ်ကဲ့ပါဆရာဟိုဆရာဦးရဲမင်းကိုလည်းစီစဉ်ဆုံးသက်ဖို့တမိနစ်လောက်လိုပါသေးတယ်ကျွန်တော်မေးချင်တာတော့ဒီအားကစားတိုင်းပြည်ဖွံ့ဖြိုးရေးမှာဟိုအရေးပါတယ်ဆိုတဲ့အသည့်ကမြန်မာပြည်မှာဘယ်လောက်ရှိရလို့ဆရာမြင်လဲဆရာပြောပါဦ
းအာကျွန်တော်တို့ပြည်သူတွေကသိချာသိတာပေါ့ဗျာအဓိကဒီအားကစားထူးချွန်တဲ့လူဖွဲ့စည်းတွေပါလေဆိုတာအဲကုန်တင်တယ်ဗျာကုန်တင်တယ်ကျွန်တော်တို့ပြည်သူတွေကျွန်တော်တို့အပါဝင်ပေါ့ဗျာဆယ်ဒီကပြည့်စုံနေကြတဲ့ဆရာတွေရောသူခင်ဗျားတို့ VOE ကိုယ်တိုင်ဟောပေါ့နော်အဲကျွန်တော်တို့ပြည်သူအားလုံးကဂုဏ်ယူခြင်းရတာဗျာဂုဏ်ယူခြင်းလားဥပမာဗျာအာဖရိကနိုင်ငံတွေဆိုတော့ကင်ညာအကင်ညာဆိုရင်ဒီသမားတွေဖတ်တယ်သူအကစားနည်းတစ်ခုတည်းကိုပဲသူအော့ဆန်ဖြစ်နေတာအပြင်းမဲ့ဆိုရင်ကင်ညာကစားသမားတွေဆိုတော့အလူထားကြတယ်အပေါ်လုံးကမှဆိုဘရာဇီးယားကောင်တွေကိုယူဆိုင်ကြတယ်ตามอยู่บ่ครับโอเ
ค
ครับครับเราอาการนี้ตะนี้มาเราตะแกโหทุรุชะๆโหทุจนเนี่ย
เจซูก็เลยเราเฉยๆแล้วก็ไปย่าได้ด้วยโหซุนุเนี่ยปกติอารมณ์เลยอุทุเจซูดิเนี่ยจ้าวดีเนี่ยเปล่าเลยครับเนี่ย
ทั้งหมดตัวมาเข็มผิวทวยเนี่ยอุทุโกอองลืนซีซั่น10เสร็จแต่ไดไยเลไลน์ซุนุค้างก็จ้าแค่ย่าได้ပါရှင်ပြောအေကနဲ့အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့50ရိုးကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။အင်္ဂါနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုမအေးတန်တာကျော်ကတည်းကပြောပြပေးပါအောင်ရှင်။
တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတည်ဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲပြီးစီးမယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါတယ်။နယ်မြေပိုင်နဲ့အငင်းပွားဘက်တခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေတဲ့လူလုံကျွန်းတွေဘောကဆောက်လုပ်ရေးလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ကြေညာချက်မှာကစီမံကိန်းပြီးစီးမယ်ရဲ့အတိအကျပြောမှထားပေမယ့်ဒီလူလုံကျွန်းတွေတည်ဆောက်တဲ့ကိစ္စကိုကာကွယ်ပြောဆိုသွားပြီးတော့သူတို့ရဲ့ယူရချက်ကတရုတ်နိုင်ငံသားတွေအတွက်အသုံးပြုဖို့ပဲဖြစ်ပြီးတော့စစ်ရေးယူရချက်လုံးဝမပါဘူးလို့ပြောထားပါတယ်။တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာ March ကုဆက်မြန်ယောဂါကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရာကနေသေဆုံးသူစုစုပေါင်း19ဦးထိရှိသွားပါပြီ။ဒါဟာဆိုရင်အရှေ့အလယ်ပိုင်းဒေသအပြင်ဘက်မှာ March ယောဂါကုဆက်မှုအများဆုံးလည်းဖြစ်ပါတယ်။ယောဂါကုဆက်သူလူနာအသစ်4ယောက်ကိုထပ်မံတွေ့ရှိခဲ့ကြောင်းလည်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေဒီကနေ့ပဲကြေညာခဲ့လို့တောင်ကိုရီးယားမှာယောဂါကုဆက်ခံရသူစုစုပေါင်းအခုဆိုရင်154ဦးရှိသွားပါပြီ။အယ်ကာအီဒါကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့အစည်းဒုတိယခေါင်းဆောင်နာဇီအယ်ဝါဟေရှိဟာအရင်တစ်ပတ်ကအမေရိကန်ရဲ့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့အယ်ကာအီဒါကဒီကနေ့ပဲကြေညာပါတယ်။ဆီးရီးယားနိုင်ငံကအချက်အချာနယ်စပ်မျိုးဖြစ်တဲ့တယ်အဘ်ယက်မှာ IS သွေးကြွတွေကိုတိုက်ထုတ်ပြီးကာရစ်တိုက်ခိုက်ရေးသမားတွေနဲ့ဆီးရီးယားသဘုံတွေအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်ကြောင်းဆီးရီးယားအရေးစောင့်ကြည့်လှုပ်ရှားသူတွေဒီကနေ့ပဲပြောကြားသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်နာကျောင်းကကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရေးမှုကမခင်ဖြူထွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.